Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါတောတာရှင်များရှင် VOA American အတန်းရဲ့2023ခုနှစ်မေလ16ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24/50နဲ့ VOA ရဲ့ Facebook စာမျက်နှာကနေဖန်ယူနာဆင်နိုင်ပါတယ်။ကျွန်မအနှံလာပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။ကျွန်တော်တမောင်သားမှာအနေခတ်သိမ်းခင်းချင်းကြပါစေခင်ဗျာ။ဒီနေ့သတင်းတွေနဲ့မိတ်ဆက်ပေးပါစေ။မြန်မာနိုင်ငံဟာဘာသာရေးလွတ်လပ်ခွင့်မရှိတဲ့စိုးရိမ်ရတဲ့နိုင်ငံအဖြစ်အမေရိကန်ပြည်ထောင်စုကဆက်လက်တတ်မှတ်လိုက်ပါတယ်။မောခရင်အားဖြင့်စိုက်ကလုံးမုန်တိုင်းတံကြောင့်ထိခိုက်မှုတွေကြီးမားကျယ်ပြန့်ခဲ့ပြီးအကူအညီတွေလိုအပ်နေတယ်လို့ကုလသမဂ္ဂကပြောလိုက်ပါတယ်။ထိုင်းနိုင်ငံရွေးကောက်ပွဲမှာတော့အတိုက်ခံပါတီတွေကအောက်ထုတော်အမတ်နေရာ900မှာနေရာအများစုကိုရရှိလိုက်ပြီးမြို့ပေါင်းစုအဖွဲ့ဖို့ပြင်ဆင်နေကြတဲ့သတင်းနဲ့တခြားမြန်မာနိုင်ငံကဘာသတင်းတွေကိုနားလည်နေပဲတင်ပြပေးကြပါပါ
။ကောင်းပါပြီရှင်။မောခမုန်တိုင်းကြောင့်ဆစ်ရှောင်ဒုက္ခသည်တွေခက်ခဲရနေပို့ပြီးတော့ရင်ဆိုင်နေကြတဲ့တရင်ကိုလည်းဒီကနေ့နားဆင်ရဖို့ရှိပါတယ်
။မိုးသားတွေကလည်းတချို့ကဆွေးနေတာတွေပါရှိရှိခါကျတော့ဟိုအခက်ခဲရှိတယ်ပေါ့နော်။ဒီဖက်ကျတော့ဟိုဖမ်းပန်းရ
မ်းအပြည့်အစုံကတော့နောက်ပိုင်းမှနားဆင်ရဖို့ရှိပါတယ်။ဒါအပြင်မုန်တိုင်းအရှိန်ကြောင့်စကိုင်းတိုင်းထက်ကလေယာဉ်မြေတွေပျက်စီးဆုံးရှုံးနေရတဲ့အခြေအနေထိုင်းနိုင်ငံမဲဆောက်မြို့မှာခဲယမ်းနဲ့တွင်ခုံတွေတင်းစီမိတာဆရတဲ့သတင်းတွေနဲ့အမေရိကန်ဌာနေတိုင်းရင်းသားမျိုးနွယ်စု962ခုစလုံးကိုမှတ်တမ်းတင်နိုင်ရေးဆောင်ရွက်နေတဲ့အစီအစဉ်တစ်ခုအကြောင်းကိုလည်းကြားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့သတင်းထောက်မှတ်စုစီးပွားရေးလူမှုရှုခင်းနဲ့သက်တမ်းရောင်းသတင်းလွှမ်းဆရတဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်သွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့မနက်ဖက်ထိတ်သိမ်းရောက်သတင်းတွေကိုဦးတင်မောင်သားနဲ့ကျွန်မအနှံလောက်ပြောပြပါမယ်ရှင်။
မြန်မာနိုင်ငံကဘာသာရေးလွတ်လပ်ခွင့်မရှိတဲ့စိုးရိမ်ရတဲ့နိုင်ငံအဖြစ်အမေရိကန်ပြည်ထောင်စုကဆက်လက်သတ်မှတ်လိုက်ပါတယ်။ဘာသာရေးလွတ်လပ်ခွင့်အတွက်မြန်မာနိုင်ငံမှာစော်အောင်စည်းရုံးကြသူတွေကိုအမေရိကန်ပြည်ထောင်စုကဆက်လက်ထောက်ခံသွားမယ်လို့အမေရိကန်နိုင်ငံသားဝန်ကြီးကပြောလိုက်ပါတယ်
။ Amidst the Burma military regime's ongoing repression of religious minorities, thousands of teachers from Muslim, Buddhist, Christian
ဘာသာရေးရလူနည်းစုတွေကိုစစ်ကောင်စီကဆက်လက်ဖိနှိပ်နေတဲ့ကြားကပဲ Muslim, Buddha, ဘာသာဝင်ခရစ်ယာန်နဲ့တခြားဘာသာဝင်ဆရာမတွေကလူခွင့်ရဲ့အရေးကြီးပုံကိုဆက်လက်တင်ကြားပေးနေကြပါတယ်။ဒီအထက်မှာဘာသာရေးလွတ်လပ်ခွင့်နဲ့ဘာသာတရားတွေကြားလေးစားရေးလည်းပါဝင်ပါတယ်။ဘာသာရေးလွတ်လပ်ခွင့်အတွက်ဒီလိုတတိရှိရှိစောစီးအောင်နေကြသူတွေကိုအမေရိကန်ပြည်ထောင်စုကသူတို့နဲ့အတူရပ်တည်ထောက်ခံသွားပါမယ်လို့နိုင်ငံခြားရေးဝန်ကြီးအန်ထိုနီဘလင်ကန်ကပြောကြားသွားခဲ့တာပါ။အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနရဲ့2022ခုနှစ်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အစည်းအဝေးခန်းစားကိုဝါရှင်တန် DC မှာတင်းလာနေကထုတ်ပြန်ခဲ့ရမှာဝန်ကြီးအန်ထိုနီဘလင်ကန်ကအခုလိုပြောခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံကိုအထူးဆွေးရတဲ့တိုက်ပီစီးရင်တဲ့အမေရိကန်ပြည်ထောင်စုက2022ခုနှစ်နိုဝင်ဘာလ30ရက်မှာထက်သွင်းခဲ့ပြီးတာပါအမေရိကန်ပြည်ထောင်စုရဲ့1998ခုနှစ်နိုင်ငံတကာလွတ်လပ်ခွင့်ဥပဒေအရမြန်မာနိုင်ငံ1996ခုနှစ်ကလည်းအထူးဆွေးရတဲ့နိုင်ငံစီးရင်တဲ့မှာထက်သွင်းခံခဲ့ရပါသေးတယ်မြန်မာနိုင်ငံနဲ့အတူဘာသာရေးလွတ်လပ်ခွင့်ချိုးဖောက်အောင်မှာအဆိုးဆုံးနိုင်ငံတွေစီးရင်မှာတရုတ်မြောက်ကိုရီးယားကျူးဘားရုရှားပါကစ္စတန်ဆော်ဒီအာရေဗျနိုင်ငံတွေလည်းပါဝင်ကြပါတယ်2022ခုနှစ်ဘာသာရေးလွတ်လပ်ခွင့်အစည်းအဝေးခန်းစာထဲမှာမြန်မာနိုင်ငံနဲ့ပတ်သက်လို့ရိုဟင်ဂျာအရေးကိစ္စအပြင်ပဋိပက္ခနယ်မြေတွင်စစ်ကောင်စီတပ်တွေကခရစ်ယာန်ဘုရားကျောင်းတွေကိုဝိုင်းရောက်စီးနှင်းဖျက်ဆီးမှုတွေနဲ့ကချင်ဘာသာရေးခေါင်းဆောင်ကလမ်ဆွန်ဆောင်ကိုဖမ်းဆီးထားတဲ့ကိစ္စတွေကိုလည်းထည့်သွင်းထားပါတယ
်။ရှခိုင်ကန်ယူရန်ကိုမေလ14ရက်နေ့ကဝင်ရောက်ခဲ့တဲ့အင်အားပြင်မိုခါစိုက်ကလုံးမုန်တိုင်းကြောင့်အတော်ထိခိုက်ပျက်စီးခဲ့ရပြီးတော့အကူအညီတွေလိုအပ်နေတယ်လို့ကုလသမဂ္ဂပြောခွင့်ရစတီဖန်ဒူဂျရက်ကပြောပါတယ
်။Poor weather conditions, telecommunications interruptions have made it difficult for our colleagues
to assess. ရှာဒီဥဒုဆိုးသွားပြီးတော့ဆက်သွယ်ရေးပြတ်တောက်နေတဲ့အတွက်ပျက်စီးမှုအတိုင်းအတာအပြေအဝအကဲဖြတ်ဖို့ခက်ခဲနေပေမဲ့အစောပိုင်းအစီရင်ခံစားတွေအရပျက်စီးမှုကကြီးမားပြီးတော့နှစ်ကိုယ်ကလေးကလိုအပ်ချက်တွေရှိနေတဲ့လူအများအပြားဟာအခုလူသားချင်းစာနာထောက်ထားမှုအကူအညီတွေလိုအပ်နေပါတယ်လို့မေလ15ရက်နေ့နိုင်စင်သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါကုလသမဂ္ဂအဖွဲ့အစည်းတွေကကြိုတင်ပြင်ဆင်ထားတဲ့ထောက်ပံ့ရေးပစ္စည်းတွေဝန်ထမ်းတွေနဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံစလုံးမှာလူသားချင်းစာနာထောက်ထားမှုဆက်ရအကူအညီလိုအပ်ချက်တွေဆက်လက်ဖြည့်ဆည်းပေးဖို့ဆောင်ရွက်နေတယ်လို့လည်းပြောပါတယ်။အပြီးသတင်းတရက်မှာတော့မုံတိုင်းတန်ကြောင့်လူရနဲ့ချီထိခိုက်ဒဏ်ရာရရှိခဲ့ပြီးဆက်သွယ်ရေးလမ်းကြောင်းတွေပြတ်တောက်ခဲ့တဲ့အတွက် ဆန်နပေအနက်ရှိတဲ့မြန်မာအကန့်ယူရန်တခြားပင်လယ်ရေပြင်မှာပိတ်မိနေတဲ့လူပေါင်းတထောင်လောက်ကိုတနင်္လာနေ့မှာကူညီကယ်ဆယ်ရေးသမားတွေကဲထုတ်နိုင်ခဲ့တယ်လို့လည်းပြောပါတယ်။လူ600လောက်တိဆုံခဲ့ကြောင်းပြည်တွင်းမီဒီယာတွေနဲ့ကူညီကယ်ဆယ်ရေးအဖွဲ့တွေကပြောဝင်မယ်လဲ။မုံတိုင်းကြောင့်ဘလောက်အတိုင်းအတာထိထိခိုက်တိဆုံခဲ့ရတယ်လဲဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။တနအီမိုင်130လေတိုက်နှုန်းနဲ့စစ်တွေမြို့အနီးကုန်းတွင်းပိုင်းကိုမုံတိုင်းဝင်တိုက်ခဲ့တယ်လို့မြန်မာမိုးလေဝသဦးစီးဌာနကသတင်းထုတ်ပြန်ခဲ့ပါတယ်။လေပြင်းတိုက်ခတ်မှုကြောင့်စစ်တွေမြို့နဲ့ကုန်းမြပေါ်ကဖုံးတော်ကြီးကျောင်းတွေဖျားစီးနဲ့စာတင်ကျောင်းတွေလိုအမခန့်အဆောက်အုံတွေထဲမှာခလုံးနေကြတဲ့လူ1000ကျော်နဲ့900ကျော်လောက်ထိခိုက်ဒဏ်ရာရခဲ့တယ်လို့လဲဒေသခံရခိုင်လူငယ်ပရာဟိတအသင်းကပြောပါတယ
်မိုးခမုန်တိုင်းရဲ့အရှေ့ကျောင်းအိန္ဒိယနိုင်ငံအနောက်ဘင်္ဂလားပြည်နယ်မြို့တော်ကာလကတာနဲ့မီဇိုရမ်ပြည်နယ်မှာမိုးသက်လေပြင်းတံခံခဲ့ကြရတယ်လို့ Hindustan Times သတင်းစာကရေးသားဖော်ပြပါတယ်မီဇိုရမ်ပြည်နယ်မှာဒုက္ခသည်စခန်း6ခုအပဝင်အိမ်236လုံးထိခိုက်ခဲ့တယ်လို့တာဝန်ရှိသူတွေကိုကိုးကားပြီးအိန္ဒိယ PDI သတင်းဌာနကရေးခဲ့တာပါ။အိမ်236လုံးမှာ28အိမ်ကလုံးဝအုပ်စုပျက်စီးသွားပြီး128လုံးကတပိုင်းတစပျက်စီးသွားခဲ့တယ်လို့တာဝန်ရှိသူတွေကပြောဆိုတာကို Hindustan သတင်းစာကထပ်မံဖော်ပြထားပါတယ်။တင်းင်းတွင်နေကတိုက်ခိုက်ခဲ့တဲ့မုံတိုင်းတံဝန်ရွာ50ကျော်ခလာရပြီးလူစုစုပေါင်း5949ယောက်အပေါ်တက်ရောက်ခဲ့တယ်လို့သတင်းကပြောပါတယ်။ဒါပေမဲ့ထိခိုက်တာတော့မရှိခဲ့ပါဘူး။မြန်မာနဲ့ကပ်နေတဲ့မီဇိုရမ်ပြည်နယ်ဆီယားဟာခရိုင်မှာစခန်းတစ်ခုပါဝင်အိမ်100လုံးမုံတိုင်းတံတင့်သွားခဲ့တယ်လို့လည်းသတင်းကဆိုပါတယ်ခင်ဗျာ
။ထိုင်းနိုင်ငံရွေးကောက်ပွဲမှာတော့အတိုက်အခံပါတီတွေကအောက်လွတ်တော်အမတ်နေရာ900မှာ200အများစုကိုအနိုင်ရရှိခဲ့ပြီး2014ခုနှစ်မှာစစ်တပ်ကအာဏာသိမ်းပြီးတော့ဝန်ကြီးချုပ်ရာထူးယူထားတဲ့ဗိုလ်ချုပ်ဟောင်းပရယုတ်ချန်အိုချာကိုထိုးနှက်နိုင်ခဲ့ပါတယ်။တနင်္ဂနွေနေ့အထွေထွေရေကပွဲရလာတွေ့အရာရှေးရိုးဆွဲနိုင်ငံရေးမလိုလားကြောင်းအထင်အရှားပြသနေပြီးတော့နိုင်ငံရေးမှာစစ်တပ်ရဲ့ဩဇာလွှမ်းမိုးမှုကိုကန့်သတ်ဖို့နဲ့ဘရင်စနစ်ကိုပြုတ်ပြင်ပြောင်းလဲလိုတဲ့လူငယ်မဲဆန္ဒရှင်တွေရဲ့သဘောထားတွေကိုထင်ရှားစေခဲ့ပါတယ်။ဒါပေမဲ့လည်းအစိုးရတစ်ကိုဘလို့ပုံစံဖွဲ့စည်းနိုင်မလဲဆိုတာကတော့လက်ရှိမှာရှင်းရှင်းလင်းလင်းပုံမပေါ်သေးပဲနောက်ွယ်ကစစ်တပ်စစ်ဆက်ညီနိုင်မှုတွေနဲ့ညွတ်မောင်းအစိုးရဖွဲ့ရေးဆွေးနွေးပွဲတွေမှာကအရေးပါအခေယာကြလာဖို့ရှိပါတယ်။တနင်္လာနေ့မှာမဲအားလုံးနှိပါကိုရေးသွက်ပြီးတဲ့နောက်မှာတော့အပြောင်းလဲကိုလိုလားတဲ့ရှေ့သူချီ move forward ပါတီကအမဲအများဆုံးရထားပြီးတော့မဲဆန္ဒနယ်400မှာလူလူဆန္ဒမဲ24ရခိုင်နှုန်းရရှိထားပါတယ်။ဒါကြောင့်အောက်လွှတ်တော်ရဲ့အမတ်နေရာ150တနေရာကိုအနိုင်ရခဲ့ပြီးတော့အချိုးကျခွဲဝေပေးတဲ့အမတ်နေရာ100မှာလဲ36ရခိုင်နှုန်းကျော်သိမ်းပိုက်နိုင်ခဲ့ပါတယ်။ဒုတိယနေရာမှာတော့အထက်အတိုက်ခံဖြစ်တဲ့ဖွေထိုင်းပါတီရှိနေပြီးစုစုပေါင်းအမတ်နေရာ140တနေရာအနိုင်ရတယ်လို့ခန့်မှန်းထားပါတယ်။လက်ရှိဝန်ကြီးချုပ်ပရယုတ်ချန်အိုချာရဲ့ပါတီကတော့မဲဆန္ဒနယ်36နေရာမှာအနိုင်ရရှိတယ်လို့တွက်ချက်ထားပြီးမဲဆန္ဒနယ်အရာပြင်စမနေရာမှာချိန်ပြီးတော့ပါတီထောက်ခံမှုပြဇာအရာဆိုရင်တော့တတိယနေရာမှာရှိနေပါတယ်ရွေးကောက်ပွဲကော်မရှင်ကတရားဝင်ရလတ်တွေမကျင်ညာခင်အပြောင်းအလဲတွေဖြစ်နိုင်သေးတယ်လို့လေ့လာသူတွေကထောက်ပြကြပြီးတော့လုပ်ငန်းစဉ်တွေက85ရက်အထိကြာမြင့်နိုင်ပြီးမဲရလတ်တွေအပေါ်မှာဥပဒေလမ်းကြောင်းကနေပြန်လည်စိန်ခေါ်မှုတွေလည်းဖြစ်လာနိုင်ပါသေးတယ်
VOA American တန်မနေ့ဖက်မြန်မာဝါသအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 9413ညလိုင်းဒိုမီတာ57 kHz 5805နဲ့လိုင်းလမ်းမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။အင်္ဂါနေ့မနေ့သတင်းတွေကို VOA ကဆက်လက်ကြေညာနေပါတယ်ယူကရိန်းသမ္မတဇယ်လန်စကီရဲ့အီတလီ၊ဗက်တီကန်၊ဂျာမနီပြင်သစ်နဲ့ UK သုံးရက်ခီးစဉ်အတွင်းဥရောပကောင်ဆောင်တွေကဒုံးကျည်တွေတင်ကားတွေနဲ့ drone တွေကိုယူကရိန်းကိုပေးဖို့ဂရိကဝိတ်ပြုလိုက်ကြပါတယ်။လူဦးထုတ်စစ်မတိုင်မီညော့နေသွားတဲ့လက်နက်ခဲယမ်းမီးကျောက်တွေကိုပြန်ဖြည့်ဖို့ရွယ်ချက်နဲ့ဒီခီးစဉ်ကရည်ရွယ်ခဲ့တဲ့အတိုင်းယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီကဆောင်ရွက်နိုင်ခဲ့တာပါ။ဒီခီးစဉ်ဟာယူကရိန်းနိုင်ငံရေရှည်ရပ်တည်နိုင်ရေးအတွက်စစ်ရေးသာမကနိုင်ငံရေးတိုက်ပွဲကိုပုံဖော်တဲ့ခီးလေးဖြစ်ကြောင်းပြင်သစ်ချိဆိုင်နိုင်ငံတကာမဟာဗျူဟာလေ့လာရေးအဖွဲ့ကပိုင်းခြားသုံးသပ်သူဖရန်ဆွာဟက်စ်ပေါ့ကပြောပါတယ်။ဒါပေမဲ့ယူကရိန်းကတောင်းဆိုတဲ့တိုက်လေရင်တွေကိုတော့ဒီခီးစင်မှာလဲယူကရိန်းတပ်ပရကမရရှိခဲ့ပါဘူး။ယူကရိန်းတပ်ပရရဲ့ဥရောပခီးစင်ပြီးဆုံးသွားချိန်မှာဘော်လ်တစ်ပင်လယ်ပြင်ကရုရှားလေပိုင်နက်ကိုဂျာမနီနဲ့ပြင်သစ်လေရင်တွေကကျူးကျော်ခဲ့တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကတင်းနာနေမှာပဲပြောကြားလိုက်ပါတယ်။ရုရှားဖက်ဒရေးရှင်းရဲ့နယ်နိမိတ်ကနေနိုင်ငံခြားစစ်လေရင်တွေကိုပြန်ထုတ်ပြီးမှရုရှားတိုက်လေရင်တွေကလေတဲ့စခန်းကိုလုံးလုံးကျုံကျုံပြန်လာနိုင်ခဲ့တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ပါတယ်။ဂျာမန်ပတ်တရအောင်လက်လေရင် P3C Orion အမျိုးအစားတစ်စင်းနဲ့ပြင်သစ်ရေတပ်ကရင်းခုသင်္ဘောစောက်ကြည့်လေရင် Atlantic 2လေရင်အမျိုးအစားတို့ဖြစ်တယ်လို့လည်းရုရှားကပြောပါတယ်။
ပြည်ရင်းစစ်ဖြစ်နေတဲ့ဆီးရီးယားနိုင်ငံဟာ17နှစ်ကြာအာရဗ်အဖွဲ့ချုပ်အစည်းအဝေးတွင်နေကင်းကွာနေရကအခုအခါတင်းလာနေမှာပထမဆုံးအကြိမ်အဖြစ်ပြန်လည်ပါဝင်လာခဲ့ပါတယ်ဆိုရီအာရေဗျမှာတောက်ကြနေကြရင်ကျင်းပမဲ့ထိပ်သည့်အစည်းအဝေးမတိုင်ခင်ကြိုတင်ပြင်ဆင်တဲ့အစည်းအဝေးတစ်ခုမှာဆီးရီးယားတာဝန်ရှိသူတွေပါဝင်ခဲ့တာပါဆီးရီးယားအာရဗ်သမ္မတနိုင်ငံကိုကြိုဆိုကြောင်းနဲ့မျှော်မှန်းထားချက်တွေအောင်မြင်ဖို့လူတိုင်းနဲ့လက်သွဲလှုပ်ဆောင်သွားဖို့မျှော်လင့်ထားကြောင်းအင်ရှင်ဆော်ဒီဘန်နာယေဝန်ကြီးကပြောပါတယ်လူ9သိန်းကျော်သေဆုံးပြီးတော့တံပေါင်းများစွာအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရတဲ့ပဋိပက္ခအတွင်းဆန္ဒပြပွဲကိုအကြမ်းဖက်ဖြိုခွင်းမှုတို့ကြောင့်2017ခုနှစ်နိုဝင်ဘာလမှာဆီးရီးယားကိုအဖွဲ့ဝင်အဖြစ်ကနေဆိုင်းငံ့ထားခဲ့တာပါအခုလအစောပိုင်းကဆီးရီးယားကိုအာရဗ်အဖွဲ့ချုပ်ကပြန်လည်လက်ခံခဲ့ပြီးတာဟာဆီးရီးယားသမ္မတဘာရှာအယ်အာဆတ်အတွက်အာရဗ်အတိုက်အဝန်ကိုပြန်လည်ဝန်ဆောင်စေဖို့ဖြစ်လာပါတယ်အတိတ်ကိုမကြည့်ဘဲအနာဂတ်ကိုဦးတည်ကြောင်းအာရဗ်ညီအစ်ကိုတွေကိုပြောပြဖို့ဒါအခွင့်အလမ်းတစ်ခုပါပဲလို့ဆီးရီးယားနိုင်ငံခြားရေးဝန်ကြီးဖစ်စကာမာဒတ်ကတင်းလာနေညပိုင်းကဆော်ရီအာရေဗျကိုအရောက်မှာပြောဆိုခဲ့ပြီးဒီအစီအဝေးမှာအာရဗ်အစ္စရေးပဋိပက္ခအပါအဝင်ဆွေးနွေးရမယ့်စိန်ခေါ်မှုတွေအများကြီးရှိနေသေးတယ်လို့ပြောပါတယ
် G7 စိတ်မှုထိပ်သီးခုနနိုင်ငံရဲ့ထုတ်ပြန်ချက်မှာတရုတ်ကိုအနိုင်အဖြစ်ဖော်ပြမှာပဲကမ္ဘာဒုတိယအကြီးဆုံးဖြစ်တဲ့တရုတ်ရဲ့စီးပွားရေးနဲ့ဘလို့ရင်းဆိုင်မလဲဆိုတဲ့ပြဿနာနဲ့လုံထွဲနေရဆဲဖြစ်ကြောင်းပြသလိုက်တယ်လို့ writer သတင်းခဏပြောပါတယ်စိတ်မှုထိပ်သီးခုနနိုင်ငံကဘာသာရေးဝန်ကြီးတွေဟာ G7 ထိပ်သီးညီလာခံအကြိုဖြစ်ဂျပန်နိုင်ငံနာဂတာမြို့မှာ၃ရက်ကြာအစည်းအဝေးတက်ကိုကျင်းပခဲ့ကြတာဖြစ်ပါတယ်တရုတ်မှာရင်းနှီးမြှုပ်နှံမှုကန့်သတ်ဖို့အမေရိကန်ရဲ့အဆိုပြုချက်စိတ်ကူးကိုတော့ဗန်ဒိုင်းဝန်ကြီးတွေရဲ့အစည်းအဝေးအပြီးထုတ်ပြန်ချက်မှာဖော်ပြမထားခဲ့ပါဘူးတရုတ်ကိုဖိအားပေးရမှာဘယ်အတိုင်းစာထီသွားမလဲဆိုတာကအဖွဲ့အတွင်းမှာသဘောထားကွဲနိုင်စရာကိစ္စတရားဖြစ်ပါတယ်အဲ့ဒီအဆိုပြုချက်ကိုဆွေးနွေးခဲ့တယ်လို့အမည်မဖော်လို့တဲ့ဂျပန်ဗန်ဒိုင်းဝန်ကြီးဌာနအရာရှိသူကပြောပါတယ်အသေးစိတ်ကူတော့ပြောဖို့ကျင်းဆိုပါတယ် G7 အစည်းအဝေးမှာဖြစ်နေတာကအမေရိကန်ရဲ့လွှမ်းမိုးမှုဆုံးရှုံးသွားပြီးတဲ့နောက်ကမ္ဘာနေထအပြောင်းလဲတွေကိုစဉ်းစားသုံးသပ်နေကြတာပါပဲလို့ UBS ရင်းနှီးမြှုပ်နှံမှုကုမ္ပဏီကစီးပွားရေးပညာရှင်မာဆာမီရှိအဒါချီကပြောပါတယ်ပါဝါအွေအပြောင်းမှာလုံနိုင်မဲ့ပုံစံတစ်ရပ်ကိုဘယ်သူမှမထုတ်နိုင်ကြသေးဘူးလို့လည်းသူကဆိုပါတယ်မဟာဗျူဟာရရေးပါတဲ့ပစ္စည်းတွေရဲ့ထုတ်လုပ်မှုကွင်းဆက်ကိုတရုတ်ကနေဘလို့ခွဲဖြတ်မလဲဆိုတဲ့အစီအစဉ်တစ်ရပ်ကို2023ခုနှစ်ချမှတ်ဖို့အင်းရှင်ဂျပန်နိုင်ငံကဆွေးနွေးပတ် G7 နိုင်ငံတွေကိုစီရုပ်နေပါတယ် G7 နိုင်ငံတွေကတော့အမေရိကန်ပြည်ထောင်ပြင်သစ်ဂျပန်အီတလီဂျာမနီနဲ့ကနေဒါတို့ဖြစ်ကြပါတယ
်ကမ္ဘောဒီးယားနိုင်ငံမှာကျင်းပနေတဲ့32ကြိမ်မြောက်အရှေ့တောင်အာရှအားကစားပြိုင်ပွဲရဲ့အမျိုးသမီးဘောလုံးပြိုင်ပွဲဘောလုံးပွဲမှာဗီယက်နမ်အမျိုးသမီးအသင်းကမြန်မာအမျိုးသမီးဘောလုံးအသင်းကို2-0ပြတ်နိုင်ပြီးတော့ရွှေတံဆိပ်ဆုကူသွားပါတယ်တနင်္လာနေ့ကကျင်းပတဲ့ Phnom Penh Olympic အားကစားကွင်းကဘောလုံးပွဲမှာပရိတ်သတ် 8,000 ကျော်ကြည့်ရှုခဲ့ကြပြီးဗီယက်နမ်အမျိုးသမီးအသင်းကပထမပိုင်းဆက်စားခြင်း12မိနစ်ကလေးကအဖွင့်ကိုသွင်းယူခဲ့တာပါဒုတိယပိုင်းပွဲချိန်86မိနစ်မှာဒုတိယကိုထပ်မံသွင်းယူနိုင်ခဲ့တဲ့အတွက်၄ချိန်ဆက်တိုက်စံချိန်တင်ရွှေတံဆိပ်ရရှိခဲ့သလိုစုစုပေါင်း၈ချိန်နဲ့အရှေ့တောင်အာရှ SEA Games ပြိုင်ပွဲသမိုင်းတစ်လျှောက်မှာလည်းအမျိုးသမီးဘောလုံးအနေနဲ့ရွှေအများဆုံးယူထားတဲ့စံချိန်တင်နိုင်ခဲ့ပါတယ်။ထိုင်းကိုနိုင်ပြီးတော့ဘောလုံးပွဲတက်လာခဲ့တဲ့မြန်မာအမျိုးသမီးအသင်းကဒုတိယပိုင်းအစမှာတံပြန်တိုက်စစ်တွေအများအပြားလှုပ်ဆောင်နိုင်ခဲ့ပေမဲ့လည်းအဆုံးသတ်ဂိုးအဖြစ်မပြောင်းလဲနိုင်ခဲ့တဲ့အတွက်ဗီယက်နမ်ဘက်ကလူစားဝင်လာတဲ့ငှူယန်ကဒုတိယကိုသွင်းယူပြီးတော့ဗီယက်နမ်ကိုနိုင်ပွဲတေချာစီခဲ့တာဖြစ်ပါတယ် Direct from Washington The Voice of America VOA ချစ်ကနေမနက်ဖြန်ထိတ်တန့်ရောက်တဲ့တဲ့တွေကိုဦးတင်မောင်သားနဲ့ကျွန်မနန်းလာကိုပြောပြခဲ့တာပါရှင် VOA American တိုင်းရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကို line to meter 24/50 နဲ့ VOA ရဲ့ Facebook စာမျက်နှာကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်ထုတ်လွှင့်သွားပါမယ်မုခာမုံတိုင်းအချိန်ကြောင့်မိုးသည်ထန်ပြီးတော့လေပြင်းတိုက်ခတ်တဲ့အတွက်ယာယီမိုးကတဲနဲ့နေထိုင်နေရတဲ့ရှမ်းကယားဖက်ကစစ်ရှောင်းအများစုအခက်အခဲဖြစ်နေပါတယ်။ရှာတီဥသူဆိုးဝါးလာတဲ့အတွက်စစ်ပြေတုကတရေဟာမလုံမချုံအခက်အခဲဖြစ်တဲ့အခြေအနေသတင်းပေးဖို့ထားတာကိုတော့မာယေးတနာကျော်ကပြောပြထားပါတယ်။
မောခမုံတိုင်းအချိန်ကြောင့်တိုင်းနယ်ပြည်နယ်တော်တော်များများမှာနေရာကွက်မိုးကြီးပြီးလေပြင်းတိုက်ခတ်တာတွေဖြစ်ခဲ့ပါတယ်။စစ်ပြေဒုက္ခသည်များတဲ့ရှမ်းကယားဘက်တချို့နေရာတွေမှာမိုးသည်ထန်ပြီးတော့လေပြင်းတိုက်ခတ်ခဲ့တာပါ။ယာယီမိုးကတဲ့ထိုးပြီးတော့နေရတဲ့သူတွေဟာလေပြင်းတိုက်လို့မိုးကတဲ့မိုးလုံးနာရေဆိုရာတွေနဲ့မလုံမချုံဖြစ်နေတယ်လို့ကြားပြင်းနေဒေသအခေါ်ကင်းနီပြင်းနေဖရူဆိုမြို့နယ်အနောက်ချမ်းစစ်ဆောင်ကွန်ကြီးသူတို့ကပြောပါတယ်
။ဟိုမုံသားရှင်ကျတော့မနေညညလုံးတော့ဟိုဒီပြင်းတိုက်ရမှုရတော့ပေါ့။တန့်ထဲမှာတချို့မုံကတဲနဲ့ဒီရည်လူတွေ့တော့တချို့ကတော့ဟိုအမိုးကြီးလာတာရှိတယ်မိုးကြီးကရှိတာပေါ့။မုံကတွေကလည်းတချို့ကဆွေးနေတာတွေပါရှိခါကျတော့ဟိုအခက်ခဲရှိတယ်ပေါ့နော်။ဒီဖက်ကျတော့ဟိုအထံပန်းရနိုင်တဲ့နေရာနဲ့အလံဝေးတဲ့အခြေအနေမျိုးကျတော့အခုလည်းလူရှိနေကြလဲဟိုမရောက်တာလည်းကြာမရောက်တာများပြီ။ခူမုကဒီတမကဟိုတောင်းနေရစံရေခါရီ။ညာအခက်ခဲရှိတယ်
။ဖရူဆိုမျိုးနဲ့နောက်ဖက်ချက်မှာစစ်ပြေးဒုက္ခတဲ့6000ထက်မနည်းနီးစက်ရာဆွေမျိုးအိမ်နဲ့ယာယီစစ်ဆောင်စခန်းတွေမှာခေါလုံနေကြရတာပါ။ဒုက္ခတွေတွေကယာယီမိုးကတဲ့ထိုးပြီးနေထိုင်လာတာကြာလို့အမိုးကာရီလဲဆွေးတာပြက်တာကြုံနေရတယ်လို့အမိုးကာပြင်စားရည်တောက်ရည်အကူအညီလဲလိုအပ်နေတယ်လို့ဆိုပါတယ်။အလားတူဒီမော့ဆိုမြို့နယ်ကတောထဲမှာဖြစ်တယ်လို့ခုတ်လုံနေတဲ့စစ်ပြေးဒုက္ခတွေလည်းအများပြားရှိနေတာပါ။အခုလိုမျိုးမိုးကြီးလေကြီးနဲ့ကြုံရလို့အခက်အခဲတွေအများကြီးဖြစ်နေတဲ့အကြောင်းစစ်ဆောင်တို့ကပြောပြပါဗျ။ဒီ
နေ့တကယ်ဖြစ်တရားရောက်လာသေးတယ်လို့အဲ့ဘုန်းနေရမှာမရှိဘူးလေသူအမြင်ပြော။မင်းရောညရောမိုးလည်းရမယ်ဆိုတော့တော်တော်အဆင်မပြေတော့နဲ့တူတယ်ဘာလို့လဲဆိုမိုးတိုက်ရမယ်မိုးကန်နေဆိုတော့မိုးကန်ရောတချို့ဆိုမိုးကန်တဖြစ်မယ်တဖြစ်ပဲရှိရဟဆိုတော့ပုံစိုးတော့ပေါ့
စီရေးပြင့်ထန်တဲ့နေရာတွေမှာဖုန်းလိုင်းအင်တာနက်လိုင်းတွေဖြတ်တောက်ခံထားရတဲ့ပြင်လမ်းပန်းဆက်သွယ်ရေးလည်းအခက်အခဲဖြစ်နေတာမို့အကူအညီရဖို့ခဲရင်လည်းစစ်ဆောင်နဲ့စစ်ဆောင်ကူညီသူတွေကပြောပါရင်ရှမ်းပြည်တောင်ပိုင်းမိုးပြဲစစ်ဆောင်တို့ကတော့စစ်ပြေးဒုက္ခတွေနေထိုင်တဲ့မိုးကာတဲမှာမိုးဆိုပြီးတော့အခက်အခဲဖြစ်နေတယ်လို့ဆိုပါတယ်
ကိုအမေကိုရိုင်းကဆောက်ခါတော့တဲလည်းမလုံးမချုံဖြစ်ရလေမိုးလည်းတိုက်ခါလေလေပြီးခါတော့အမိုးကအောင်မြင်တဲ့မိုးလေးလာလာညတကောင်ရမိုးထအစားရွာခါတော့လေသူတို့မှမလုံးမလုံးမိုးလည်းမလုံးခါတော့စောင်းရအကုန်လုံးလုံးထအိမ်မှာမိုးကလည်းတီးနေတဲ့ထအုပ်ရလေမချုံရဲတော့အတားရှိနေရရှိလေကွင်းလေကွင်းအမျိုးဝင်နေရကွာပုံနဲ့ဖြစ်တယ်လို့လည်းနေကြတာအမှအများရရှိတယ်တဲထဲမှာလေကွင်းထဲမှာတော့အများရှိတယ်
ဒီကလေးလမိုးကြချိန်ကလေးကလေပြင်းတိုက်ခတ်လို့မိုးပြဲဖယ်ကုံမြို့နယ်ကလဲထွန်းကျေးရွာမှာနေရင်30ကျော်အမိုးလန်သွားခဲ့တာပါစစ်ရေးပဋိပက္ခအပြင်ရာသီဥတုတံမှာခံစားနေရတဲ့စစ်ပြေးဒုက္ခတွေဖို့အကူအညီရရှိရေးမှာလဲခက်ခဲနေတယ်လို့ဒေတာခန်တွေကပြောကြပါတယ်ရှင
်မအေးတနာကြောပါရှင်ခုတော့စကိုင်းဖက်ကသတင်းဖက်ဆက်ကြရအောင်ပါစကိုင်းတိုင်းကနေမြို့မှာစစ်တပ်ကအနေနဲ့ရှင်းလင်းနေတဲ့အတွက်ဒေသခံတွေအများအပြားမိုးရွာတဲ့တင်းရှောင်နေရသလိုဖျားနာရတဲ့ရှင်နေပြီးအကူအညီတွေလိုအပ်နေပါတယ်။ခင်ဦးမြို့နယ်ထဲမှာလည်းမုံတိုင်းအရှိန်ကြောင့်မိုးရွာသွန်းတဲ့အတွက်စပါခင်ပဲခင်တွေအေကအများအပြားပြည့်စည်ဆုံးရှုံးရတယ်လို့ဒေသခံတွေကပြောပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးတော့ကိုရဲမုံပြောပြထားပါတယ်
။စကိုင်းတိုင်းကနေမြို့နယ်ထဲကိုစစ်တပ်ကမေလ12ရက်ကစလို့အနေနဲ့ရှင်းလင်းရေးလုပ်နေပြီးဒေသခံတွေတင်းရှောင်နေရပါတယ်မိုးခါမုန်တိုင်းအချိန်ကြောင့်ဒေသခံတွေဟာမိုးရွာထဲမှာတင်းရှောင်နေရပြီးအကူအညီတွေလည်းလိုအပ်နေတာပါမိုးရွာထဲတင်းရှောင်နေရတဲ့အတွက်ဖြန်းနာတဲ့သူတွေရှိတယ်လို့စေဘေးဆောင်သူကအခုလိုပြောပါတယ
်ဘဖကျဲတွေကတော့မိုးရွာကြီးရဲ့ပြည်ရသွားရတော့သူတို့ပြေမိုးကလည်းဂျွာနေရာလည်းကြားဒီနေရာမရှိပုံကြောင်းနေမှာနေရာပြည့်သွားတယ်မရှိတော့အာဒီစစ်တီအောက်ဒီပါဒီမှာရောလုံးဝအဆင်မပြေဘူးသူဒီမုန်တိုင်းကဝင်လာရောဆိုတော့လေဒီကြီးတွေဒုက္ခရောက်ပြီးရှားတဲ့အကြီးငယ်ရောအခုဒီနေ့မိန်းပြောက်ဆိုရင်တော့တတိယဦးလက်သွားတာရှားအောင်ဒုက္ခရောက်ပြီးဦးတွေမပြောနဲ့နွားတောင်ရှားလာတာကြီးရှိသွား
စစ်သက်ဟာမေ12ရက်မနက်ခင်းကစလို့ကဏီမြို့နယ်တဲကကြေးရွာတွေကိုနေမြေရှင်းလင်းရေးလုပ်နေတာဖြစ်ပြီးဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့ထိတွေ့တိုက်ပွဲအနေငယ်ဖြစ်ခဲ့ပါသေးတယ်နေမြေရှင်းလင်းရေးအတွင်းမေ12ရက်မှာကလင်းငယ်2ဦးအပါအဝင်အမျိုးသမီး2ဦးနဲ့မေ23ရက်မှာတော့အသက်16နှစ်အရွယ်အမျိုးသမီး2ဦးစုစုပေါင်းဒေသခံ4ဦးတပ်ဖြတ်ခြင်းခံခဲ့ရတယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်အခုလိုတပ်ဖြတ်ခံရတာနဲ့ပတ်သက်လို့ VOA ကတိကျအတိမပြုတ်နိုင်သေးပါဘူးဒါ့အပြင်မေလ14ရက်နေ့မှာကာကွယ်ရေးတပ်ဖွဲ့ဝင်တွေနဲ့တိုက်ပွဲအနေငယ်ဖြစ်ခဲ့ပြီးနောက်လေကြောင်းကနေဘုံကျဲတိုက်ခိုက်တာတွေလုပ်ခဲ့ပါသေးတယ်လက်ရှိအချိန်မှာစစ်တပ်ဟာမင်းမကျေးရွာအတွင်းမှာတက်ဆွဲနေပြီးကျေးရွာ18ရွာကဒေသခံ1000ကျော်ဟာစစ်ဘေးတင်းရှောင်နေရသလိုအကူအညီတွေလည်းလိုအပ်နေပါဗျ။တစက်ထဲမှာပဲရခိုင်ကံရိုးတိုင်းကနေတဆင့်မြန်မာနိုင်ငံကိုဖျက်ကျော်ဝင်ရောက်တဲ့မိုးခါမုန်တိုင်းအရှိန်ကြောင့်ခင်းဦးမြို့နယ်ထဲမှာမိုးအဆက်မပြတ်ရွာသွန်းတာကြောင့်တင်းနံဆိုက်ခင်းတွေအများအပြားပျက်စီးခဲ့ရပါဗျ။ခင်းဦးမြို့နယ်တရင်ထုတ်ပြန်ရေးအဖွဲ့ရဲ့မြေပြင်ကောက်ယူရရှိထားတဲ့အချက်အလက်တွေအရကြေးရွာ49ရွာကစိုက်အေကပေါင်း1000ကျော်ရေဝင်ရောက်ပြီးတင်းနံတွေပျက်စီးသွားတယ်လို့ဖော်ပြထားပါဗျ။ Dinan Sakin, Jessie, Achini, Nebadalo, Didagan, Duga, Kulu, Piavare.
Mua, Genoro, Wania Zaira, Sadoni, and Zaira, Sadoni, Yangani, Zaira, Boda. Dinero, Walawani, Yawala, Nana, Yurawani, Yawala, Hujani, Boda, Yuaro, Genio. Genova, Mali, Wari, Tari, Gini, Dorobia, Ida, Walla, Maya, Obia, Gimua. Obia, Genoza, the Ara, Yangaya, Togana, Boda. Muri juga, muri juga kerja jiria lah, bosnya jiria lah, ro ayu hari pagi ni ro ayu pang pangin ro juga lah bosnya. Di hari malam muka tu bosnya aku pagi ni asu biri pun ni bosnya kau rumah sini dari bos.
Tapi mila kau ni aga ni ni aja, misu kengi aja, kebut juga ni, mina sercau ya ni, lo, ni liya ni ba, milang jangi aja, mute juga ruga tidak kau ni ha, tadang ni le, senjir lo ni tay ni aja. Akak kerja si ni dek tu, jibo atau unsang sahaja agun yuri lu ani barek mian.
Kau yang mungkin jatuh rawasin, kuro time pegak people red dengan uji jaya ama. Time ni kan, mepa ya kau melu engah wengan ini dalam tema, mila seliye, mana kan mila umpak kau mupi bawa ke dek tu, jatuh punya mita tapu punya layak sisi amaro, ni engkau tema jangan tuinkan ni si ni ragu tu ke dek tu. Tikisane masih ni naga tiang mui mema sengaja lagu pansi tua kebare. Mela sengaja ni maro eri ayam ni mah longjong yeri sangca biru sisi rari lu kebare. Ti jang biru itu ni tak mai ama ayi maga tengah ni tren pepu tabare.
Tengah ni mepa ya kue melu ayam ni tu ma mela selaya ni ga mila mupi keraba eri mila mupi biru nau. Ye tapa wni ga layau sisi gaya maro eri ayam ma tuingo.
แต่ไปลงเนี่ยยังจะซีดชูด้วยสิ่งใดบ้างเลยเฮ้ยเราเนี่ยพัฒน์ลูกไม่สามารถเนี่ยที่ต่างกันปีดูดูว่าคุณลูกเปลี่ยนไปบ้างเลยอ่ามันนี่เราอ่ะบอกเลยนี่เลยไปหมดตัวไหนเวชจะเจาะเราบ้างเลยไม่สอบไม่พามีอะไรเสียเอียนวันที่คุณมาวิญญาณอ่ะบอกไอ้เกษวันนี้วิญญาณอ่ะพี่ไปเจอเจอเราอ่าที่ท้ายนี้เด็กการีอันนี้วิญญาณนี้เนี่ยทำมานี่เด็กมือเล็กเด็กนี่เด็กมือเล็กทำมาไอ้เอียนวันนี้อันนี้ไปเจอเจอเราอ่าที่เบี้ยว ောင်းကြတဲ့အခါကျတော့အဲ့ဒီနာဇီပြည်ဝင်ရှင်မှာရှိတယ်။ဟာဒီအထောက်ထားမဲ့15ဦးလောက်ကိုလည်းဖမ်းဆီးသွားတယ်လို့သိရပါတယ်ဗျ။အ
ဲ့ဒီမီးလောင်တဲ့အိမ်မှာနေထိုင်တဲ့သူတွေကတော့အချိန်မီထွက်ပြေးလွတ်မြောက်သွားတဲ့အတွက်ဖမ်းမမိခဲ့ဘူးလို့လည်းဆိုပါတယ်။ဒါပေမဲ့အဲ့ဒီအိမ်ယာဝင်းအနီးမှာနေထိုင်နေတဲ့တခြားအိမ်တစ်လုံးကနေမှန်ဘလူးကိုတွေ့ရှိခဲ့တာကြောင့်ပောက်ကွဲမှုနဲ့ဆက်ဆက်မှုမရှိတဲ့လူငယ်တဦးကိုလည်းဖမ်းဆီးသွားခဲ့ပါတယ်။ဒါအပြင်အနီးတစ်ဝိုက်ကိုလိုက်လံစစ်ဆေးရမှာတော့ဒီကိစ္စနဲ့မဆိုင်တဲ့တရားမဝင်မြန်မာ15ဦးလောက်ကိုလည်းဖမ်းဆီးသွားခဲ့တယ်လို့ဆိုပါတယ်။ဒီနေ့မှာတော့အဲ့ဒီအိမ်ယာဝင်းအနီးမှာလုံခြုံရေးတွေတင်းကျပ်စွာချထားပြီးစစ်ဆေးမှုတွေလုပ်နေတယ်လို့လည်းမဲဆောက်ဒေသခံကပြောပါတယ်
။နေရာတော့ဖြစ်ပွားမှုရဲ့ဆက်ဆက်မှုနဲ့ပေါ့လေဒီနေ့မှလည်းဆက်ပြီးတော့ကျွန်တော်အဲ့ဒီမဲပေါက်ကမှရှိတဲ့မီးလောင်မီးလန့်တဲ့နေရာမှာပဲဟာဒီအင်ယာဝန်းသားမှာပဲပြန်ပြီးတော့ဆက်ဆင်းမှုတွေရှိတယ်အဲခြံရည်တွေရောက်လာတာရှိတယ်အဲဒီနေသားတော်တက်တွေရောက်လာတာလူတွေရှိတယ
်အလားတူမေလ14ရက်နေ့နေ့လယ်ပိုင်းကလည်းတက်ပီနယ်မဲလမတ်မြို့နယ်အမှတ်9ခနေကျူကျေးရွာကနေအိမ်တစ်လုံးကိုသတင်းအရထိုင်းအာဏာပိုင်တွေကဝင်ရောက်ဆက်ဆင်းခဲ့ရမှာအိမ်စည်းကားပေါ်မှာတနက်နဲ့ဆက်ဆက်ပစ္စည်းတွေရှာဖွေတွေ့ရှိခဲ့ပြီးဒီလက်နက်နဲ့ဆက်ဆက်ပစ္စည်းများပိုင်ရှင်လို့ယူဆရသူမြန်မာနိုင်ငံသားတဦးနဲ့ထိုင်းနိုင်ငံသားနှစ်ဦးစုစုပေါင်း3ဦးကိုထိုင်းအာဏာပိုင်တွေကဖမ်းဆီးခေါ်ဆောင်သွားခဲ့ပါတယ်။ထိုင်းအာဏာပိုင်တွေဖမ်းဆီးသွားတဲ့အဲ့ဒီ3ဦးကိုတော့မဲလမတ်ရဲစခန်းကိုခေါ်ဆောင်သွားပြီးဝင်းဆက်တရားခံတွေကိုဖမ်းဆီးနိုင်ဖို့စစ်ဆေးမေးမြန်းမှုတွေလုပ်နေတယ်လို့လည်းဒေသရင်းသတင်းတွေမှာဖော်ပြပါတယ်ရှင်။
မအေးမတင်ပြတော့ပါရှင် VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့နိုင်ငံတကာသတင်းဆောင်မှဖက်ဆက်ကြရအောင်ပါအမေရိကန်ဌာနေတိုင်းရင်သူသက်ပုံဆရာမမတ်တီကာဝီလ်ဘာဟာပြည်တော်စုကအသိမှတ်ပြုထားတဲ့ဌာနေတိုင်းရင်သားမျိုးနွယ်စု962ခုစလုံးကိုမှတ်တမ်းတင်နိုင်ရေးရွယ်ချက်နဲ့လွန်ခဲ့တဲ့ဆယ်နှစ်ကစပြီးတော့ခီးစဉ်အစီအစဉ်ကိုစတင်ခဲ့ပါတယ်ထာနေအမေရိကန်ရဲ့အပေါ်လူရဲ့အမြင်သဘောထားကိုပြောင်းလဲနိုင်ရည်ရွယ်ပြီးတော့သူ့ရဲ့နှစ်နဲ့ချီဆောင်ရွက်ချက်တွေကိုစာအုပ်ထုတ်ဝေပါတယ်။သူ့ရဲ့နေရာရင်းဝါရှင်တန်ပြည်နယ်မှာလှည့်လည်ပြီးတော့စာအုပ်တစ်ကိုမိတ်ဆက်ပါတယ်။ Seattle ကနေ VOA သတင်းထောက် Natasha Moskovaya ပေးပို့တဲ့သတင်းဆောင်မကိုမတင်ငေးထိုက်ကပြောပြထားပါတယ်ရှင
်။ Seattle က Ilio Bebo Company ဆိုင်မှာမိခင်ဖြစ်သူရဲ့စာအုပ်တစ်မိတ်ဆက်လက်မှတ်ထိုးဝဲမှာသမီးငယ်ဖြစ်သူကလည်းတီးမှုန်ကခုံပွေဖက်မှုတွေနဲ့ကူညီဆောင်ရွက်ပါတယ်။ Swino Mishne Tulalip Yune Zuwin Dabon Siama Madiga Weba Tredo Silo Shabwe the Mangu Kaitema Yao America Ne Tani Dayana Lurugo Bobi Didi Jaja Bumponaye Etwe Yane Chide Tani Dayan Yunwediku Senita Madan Dinge Tarigani Account Polara Chipari.
I don't know.
လူမှုအတိုင်းအဝန်တစ်ခုအတွင်းမှာတွေ့ရတဲ့လူအချက်တွေကိုဘယ်လိုဖြေရှင်းရမလဲဆိုတော့ဖြေစီလာတဲ့ခန်းစားချက်ကိုရှင်းမပြနိုင်အောင်ပါပဲအဲ့ဒီနောက်မှာဒီလိုအချက်ကိုဖြေစီပေးဖို့ပါဝင်ဆောင်ရွက်ခဲ့ပြီးတဲ့နောက်မှာတာဝန်ကြီးတစ်ခုထမ်းဆောင်ခဲ့တာမျိုးကျင့်နှပ်ပျော်ရွှင်မှုဂုဏ်ယူမှုနဲ့လှုပ်ဆောင်ခွင့်ရခဲ့တယ်ဆိုတာမျိုးခန်းစားရပါတယ်။မှရဲ့ကျောင်းသားတွေအ
ထက်တန်းကျောင်းတစ်ခုမှာ2012ခုနှစ်တုန်းကကျမဆရာမလုပ်နေတာပါ။အဲ့ဒီမှာသင်ကြားရေးလုပ်နေတဲ့အတွင်းကျမတို့လူမှုအတိုင်းအဝန်အတွင်းကရက်မရက်ဖားတွေကကျမစီလာပြီးတော့မတ်တီခါရင်ငါတို့လူမျိုးတွေကိုကိုးစားပြုတဲ့သင်ယုံညွန်းတစ်ခုလုပ်ပေးမလားလို့ပြောခဲ့ကြတာပါ။အဲ့ဒီနောက်မှာတော့ဌာနေတိုင်းရင်းသားတွေအကြောင်းလူဖြူတွေရေးထားတဲ့စာအုပ်တွေအများကြီးကျမတွေ့ခဲ့ပါတယ
်။ပြည်တော်စုခအတိအမှတ်ပြုထားတဲ့ဌာနေတိုင်းရင်းမျိုးနွယ်စု962ခုလုံးကိုမှတ်တမ်းတင်ဖို့ရည်ရွယ်ပြီး RV ကားကြီးနဲ့ခီးသွွားအစီအစဉ်ကိုစခဲ့တာပါ။လှူဒန်းကြတဲ့ရန်ပုံငွေတွေကိုသုံးခဲ့ပါတယ်။
The most profound thing that အတိသာဆုံးဖြစ်ထွန်းမှုဆိုရင်တော့ကျမတို့လူလူနဲ့တိတ်ကိုယင်းနေကြွားဝင်သွားပြီးကျမတို့ရိုးရာအစဉ်အလာနဲ့ကျမတို့ရဲ့ခေတ်သစ်ရိုးရာတွေကိုနက်နက်ရှန်ရှန်သိရှိနားလည်သွားတာလို့ကျမထင်ပါတယ်
။သူမတွေ့ဆုံခဲ့တဲ့လူပေါင်း1200တဲကတဦးချင်းတယောက်ချင်းစီအနေနဲ့သူတို့ရဲ့အကြောင်းပုံဖော်အတိပြုလိုတဲ့ပုံစံအတိုင်းဖြစ်စေဖို့ကအရေးကြီးတယ်လို့ခန်းစားရကြောင်းဝေဘာကပြောပါတယ်။စာအုပ်မှာမထည့်ဘဲခြံခဲ့ရမှာတွေကိုစုံပြရတာကအခက်ခဲဆုံးဖြစ်ပါတယ်
။ Oh, I photographed
မျိုးနွယ်စုတစ်ခုချင်းစီကလူတချို့ကိုတပ်ပုံရိုက်ခဲ့ပါတယ်။အဲ့ဒီနောက်တိဖြတ်ရတဲ့အလုပ်ကတိတ်ကိုနာကျင်ခန်းစားပါတယ်။အချက်အလက်တွေထပ်မနေဖို့နဲ့မျိုးနွယ်စုတွေအများကြီးအထက်ထပ်ဖြစ်မနေရေလိုမျိုးကိုအခြေခံပြီးတော့ကျမတို့ဆုံးဖြတ်ပါတယ်။တချို့မျိုးနွယ်စုတွေမှာတော့ကိုစားပြုမှုပို့ပြီးတော့ရှိကြပါတယ်။ဒီကိစ္စကိုတော့ကျမအနေနဲ့သိပြီးတော့ပျော့ပျော့ပျော်ပျော်စိတ်ခံစားမှုနဲ့ချင်းကပ်ခဲ့ပါတယ်။သူ့အရှိအတိုင်းပဲထားလိုက်ပါတယ်။
ပြည်တော်စုခသတ်မှတ်ထားတဲ့ဌာနေတိုင်းရင်မြို့နယ်စုက984ခုထိတိုးလာပြီးအခုစအုပ်ထဲမှာတော့ပြည်နယ်ကအတိအမှတ်ပြုထားတဲ့မြို့နယ်စုတွေနဲ့မြို့ပြန်ရေးတိုင်းရင်မြို့နယ်တွေကိုလည်းဖော်ပြထားပါတယ်။ဌာနေတိုင်းရင်သားအကအုပ်စုခေါင်းဆောင်နဟန်ကအခုစအုပ်ထဲမှာပါဝင်ပါတယ်
။ This is real exciting. စိတ်လှုပ်ရှားရင်ခုန်ရပါတယ်။ကိုယ့်လူမျိုးတွေရေးတဲ့စာအုပ်တွေဖတ်စရာမရှိခဲ့ပါဘူး။အများအပြားကဖန်သီးဇလန်းတွေတာဖြစ်ပါတယ်။ဒါကြောင့်မိဘုံဘေးမှာဝိုင်းထိုင်ပြီးအကြောင်းအရာတွေပြောကြဆုံးမစကားတွေကြားရဖို့ကအရေးကြီးခဲ့တာပါကျွန်တော်တို့ရဲ့လက်တွေ့ဘဝတွေနဲ့ကျွန်တော်တို့ရဲ့ရှိရောင်တွေကိုဇလန်းတွေနဲ့ပုံဖော်ဖန်တီးရမှာဖြစ်ပါတယ
်နိုင်ငံတော်ဆောင်းပိဆက်ပွဲခီးစဉ်စတင်လိုက်တဲ့ဝေဘာကတော့ခင်မမီတော့တဲ့တမယိုးချအမြင်တွေကိုဖယ်ရှားနိုင်ရမှာသူမရဲ့စာအုပ်ကအထောက်အကူဖြစ်စေပြီးတခြားသောဌာနေတိုင်းရင်းသားအမှုပညာရှင်တွေလည်းအပြောင်းအလဲကိုဥဆောင်လာရေးအတွက်စိတ်စော်မှုဖြစ်စေမယ်လို့မျှော်လင့်နေပါတယ်ရှင်
မတင်ငေထိုက်တင်ပြတော့ပါရှင် VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနက်ခင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်မကြာခင်ထုတ်လွှင့်သွားမဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့သတင်းထောက်မဆုစီးပွားရေးလူမှုရှုခင်းနဲ့တက်တန်ရောင်သတင်းလွှာစတဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်သွားမှာမို့ဆောင်မျှော်နားဆင်ပါရှင
်သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပ
ါ။မင်္ဂလာမနက်ခင်ပါရှင်။ VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုမနက်6နာရီနဲ့9နာရီအထိလိုင်းတုံမီတာ24 40 50နဲ့လိုင်းလမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်ဆက်ပြီးတော့ထုတ်လည်နေပါရယ်အခုဒုတိယပိုင်းအစီအစဉ်မှာတော့အရင်ဆုံးသတင်းထောက်မဆုနဲ့စကြရအောင်ပါ။ဘဏ်တွေမှာငွေကြေးအခြေအနေကလုံလုံလှလောက်လှက်ပတ်စီးဆင်းနေပြီးတော့ဘဏ်လုပ်ငန်းကဏ္ဍမှာတည်တည်ငြိမ်ရှိလာပြီလို့မြန်မာဘဟုဘဏ်ကဒီရက်ထဲမှာထုတ်ပြန်ခဲ့ပါရယ်။တချို့ကတော့ဘဏ်တွေဟာကျွေးဆုံးပြဿနာတွေမထိန်ချုပ်နိုင်သေးသလိုငွေကြေးခဝါချမှုတွေကနှဆက်ကအာဏာယူထားတဲ့ကာလမှာပုံများလာတယ်လို့ထောက်ပြကြပါရယ်။မြန်မာနိုင်ငံဘဏ်ဝန်ထမ်းများတက်မကအဖွဲ့ချုပ် MBUF ဥက္ကဋ္ဌကတော့ဒါရီဟာပန်စနစ်ကိုပြိုလဲသွားနိုင်တဲ့အကြောင်းအရာတွေပဲလို့ဝေဖန်ထောက်ပြထားပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းထောက်မှစုကိုဇော်ဝင်းလိုက်တင်ပြထားပါတယ
်။ဒီရင်းပန်ရဲ့စီးရင်ရှင်အငွေကမနစ်ကတဲ့ဆိုင်35ရာခိုင်နှုန်းနဲ့ငွေသားလက်ကျန်က36ရာခိုင်နှုန်းတိုးလာတယ်လို့မြန်မာဘိုဟိုဘန်ကဒီရက်ထက်မှထုတ်ပြန်ခဲ့ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဘဏ်ဝန်ထမ်းတွေ CDM လောက်တာစုဆောင်းငွေတွေကိုအလူအယက်ပြန်ထုတ်ကြတာငွေမအပ်ဖို့လုံဆော်မှုတွေကြားမှာဘဏ်လုပ်ငန်းတွေလည်းကမောက်ကမဖြစ်ခဲ့ရတာပါ။အခုတော့ဘဏ်တွေတည်တည်ငြိမ်ငြိမ်ဖြစ်လာပြီလို့ဘိုဟိုဘန်ကထုတ်ပြန်ခဲ့ပါတယ်။ဝန်ထမ်းတွေ CDM လောက်လို့ကမောက်ကမဖြစ်သွားတဲ့နေရာတွေကိုခက်မြန်မြန်အစားထိုးပြီးလုပ်ငန်းတွေကိုဘဏ်တွေကရအောင်လည်ပတ်ခဲ့ကြပါတယ်။လက်ရှိဘဏ်တွေရဲ့အခြေအနေကိုအစိုးရပုဂ္ဂလိက CDM ဘဏ်ဝန်ထမ်းနေနဲ့စုဖွဲ့ထားတဲ့မြန်မာနိုင်ငံဘဏ်ဝန်ထမ်းများတမကအဖွဲ့ချုပ် MBUF ဥက္ကဋ္ဌကို LS ကအခုလိုပြောပြပါတယ
်။သူတို့ကတော့ဗျာဘယ်လိုပြောလဲဆိုတော့ဒါသူတို့ဒါစာဝတ်နေရေးကြောင့်ဒါလူတိုင်းကတော့စာဝတ်နေရေးရှိတာပဲ။ဒါကကျွန်တော်တို့ဘဏ်ဝန်ထမ်းနေနဲ့ပို့ဆိုတဲ့ဟိုပြည်ထောင်ဝန်ထမ်းနေရှိတယ်။အထည်ချုပ်ဆိုလည်းထည်ချုပ်လို့ဝန်ထမ်းနေရှိတယ်။ဒါတကယ်ကိုဟိုဘောနော်ဟိုအစိုးရပိုင်းမှာဆိုလည်းအများကြီးရှိတယ်ဗျာ။ကိုယ်ရည်နဲ့အချင်းချင်းခက်ခဲသူတို့မှာနိုင်ငံမှာနေရတဲ့ပုံစံတွေရှိတယ်။အဲတချို့ကဘယ်လောက်ထိတောင်ဆိုလဲဆိုရင်ကိုသူတို့ရဲ့စာဝတ်နေရေးခက်ခဲရှိလို့ပါသူတို့မိဘတွေကိုသူတို့ဟိုအဆင်မပြေလို့ပါဗောနော်အဲ့လိုမျိုးတွေ။တခြားဒီကျွန်တော်တို့စီရင်ပုံလမ်းတွေမှာကိုချင်းကြီးကိုဟိုထွက်ပြေးတိန်းချောင်ပြီးတော့ကလေးနဲ့ထွက်ပြေးတိန်းချောင်ပြီးတော့ဟိုကြာရနေရကျုံဝနေရမှာနေပြီးတော့ကျုံဝလုပ်ကိုလုပ်ပြီးလုပ်နေရတဲ့ဘဏ်ကအများကြီးပဲ။အခုအရှင်ပြောဆိုရင်တကယ်စီရင်ဘဏ်ဝန်ထမ်းတွေနေရာတွေကိုဒီကောင်တွေဟိုပေါ့နော်ပြန်ပြီးတော့အစားထိုးပြီးတော့လုပ်တွေခေါ်တယ် job fair တွေလုပ်တယ်ချင်းလို့ဆိုပြန်ဟိုအဲ့ဒီစီရင်လုပ်တဲ့ဝန်ထမ်းတွေနေရာကိုအစားထိုးပြီးဝင်သွားတယ်ဒီအများကြီးပဲအဲ့တော့ဘယ်လိုဖြစ်လဲဆိုတော့ဒီဘဏ်တွေကလည်းဟိုပြန်ပြီးတော့ဟိုပြန် run နိုင်သွားတယ်ပေါ့ဗျာဒီလိုပဲပြောရတော့မှာပဲ
စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းအစိုးရဘဏ်တွေပုဂ္ဂလိကဘဏ်တွေအားလုံးဟာစစ်တပ်ထိန်းချုပ်လိုက်တဲ့ဘဏ်ရဲ့လက်အောက်ကိုလုံလုံလည်လည်ရောက်ခဲ့ကြရတာပါအဲ့ဒီနောက်ပြည်သူတွေအနှံထားတဲ့ငွေတွေကိုထိန်းချုပ်တာအကန့်အသတ်နဲ့ထုတ်ပေးနေတာကအခုအာဏာသိမ်းပြီးနှစ်နှစ်ကျော်လာတဲ့အချိန်အထိအကန့်အသတ်တွေဆက်ရှိနေတုန်းဖြစ်ပါတယ်ငွေစုသုံးအနှံသူတွေငွေလွှဲပြောင်းသူတွေရဲ့ကိုယ်ရေးအချက်အလက်နဲ့အွန်လိုင်းငွေအလွှဲပြောင်းတန်တရားဖြစ်တဲ့ငွေပြောင်းလဲမှုတွေကိုအရေးယူတာကလည်းနောက်ဆက်တွဲအကျိုးဆက်တွေဖြစ်လာတယ်လို့ကိုအဲလက်ကဆက်ပြောပါတယ်
ဒါကြောင့်အဓိက KB ပေါ့ KB တို့ wave တို့ KB ဆိုရင်ဒါ KBZ ဘဏ် wave ဆိုရင်ဒါယူမှာပေါ့ဟိုကျွန်တော်တို့ကပြင်မုံတို့ဖုန်းနံပါတ်တင်နေဟိုဖွင့်ထားတဲ့ account တွေကိုအဲဖုန်းနံပါတ်တွေကတစ်ဆင့်ကျွန်တော်ပတ်ပုံနေတဲ့ data အချက်လက်တွေပုံမှန်ထည့်ပြီးတော့ဒါဟို online banking ကိုဖွင့်ရတာဆိုဒီ account တွေရဲ့ဒီပေါ့ပေါ့နော်ငွေလွှဲပြောင်းတွေလိုက်တာဟိုကျွန်တော်တို့ကအများတန်း daily ya daily chat လောက်ရတော့ daily chat လောက် transaction တွေအဲ့တော့ဒါကတော့တွေ့ရတယ်ပေါ့ဗျာချင်းမို့သူဘန်နီကဒီလိုလိုက်ဖို့อ่ะအတွက်ဟိုနေ့တိုင်းဒါတွဲနေတာလားဒါကြတော့လိုက်လို့လွယ်တယ်ပေါ့ဗျာ
အာနာသိမ့်ယူပြီးနောက်ကတပါတဲ့ကတ်လိုက်လာတဲ့စီးပွားရေးကမောက်ကမနဲ့အတူလုပ်ငန်းတွေရပ်ဆိုင်ပြီးဘန်နီမှာကျွေးဆုံးလို့ခေါ်တဲ့ချင်းငွေအတိုးအရင်ပြန်မရတဲ့ပြဿနာကိုပုဂ္ဂလိကဘန်နီကြုံခဲ့ကြရပါတယ် non performing loan NPL လို့ခေါ်တဲ့ကျွေးဆုံးနေတဲ့ဒုက္ခရောက်နေတဲ့ဘန်နီကိုလူထုကမယုံတော့ပဲဘန်ဒီပြိုလဲမယ်ဆိုတဲ့ဆိုရင်စိတ်နဲ့စုဆောင်းငွေတွေကိုအပြေးအလွှာထုတ်ခဲ့ကြတာပါဒါကိုကာကွယ်ဖို့ဘန်ဒီကလည်းစုဆောင်းငွေတွေထုတ်ယူတာကိုကန့်တတ်ခဲ့ပါတယ်ငွေထုတ်ဆက်မှာလည်းငွေသားမထည့်ကြတော့ပါဘူးတကယ်တော့ဘန်ဒီဖြစ်နေတဲ့ NPL ပြဿနာဟာအရင်ဦးသိန်းစိန်အစိုးရအာဏာယူကတည်းကတည်ရည်ရည်နဲ့တည်တည်လာခဲ့တာဖြစ်ပါတယ်အိမ်ချမ်းမြေအတွက်ငွေလိုနေတဲ့ခရိုနီတွေလုပ်ငန်းရှင်တွေကိုအလွန်အကျွံငွေချေးမိတာကနေကျွေးဆုံးပြဿနာကိုဘန်ဒီကြုံနေကြရတာပါဘဏ်တစ်ခုရဲ့ကျွေးဆုံးဟာချင်းွယ်ပမာဏရဲ့900ခိုင်နှုန်းတဲ့မကျော်ရပေမဲ့တချို့ဘဏ်တွေဟာဒါကိုဖာထေးဖို့စူးစမ်းရင်ထိမ့်ချုပ်မရနိုင်တဲ့အခြေအနေဖြစ်လာခဲ့တာပါအကျွေးပြန်ဆက်နိုင်မှုဝယ်ထားတဲ့အိမ်ချမ်းမြေနဲ့ဒေါ်လာလဲနှုန်းတွေကိုခရိုနီတချို့ကဈေးဆွဲတင်ကြပါတယ်ဒီလိုနည်းနဲ့အကျွေးတချို့ကိုပြန်ဆက်ကြတယ်လို့သတင်းတွေလည်းထုတ်ခဲ့တာပါဘ ഹു ဘဏ်ကတော့ဘဏ်တွေရဲ့ကျွေးဆုံးပြဿနာမနစ်ကရဲ့ယော့သွားပြီး 10.99 ရာခိုင်နှုန်းကျဆင်းသွားတယ်လို့ဒီရက်ပိုင်းကထုတ်ပြန်ထားပါတယ်။လျှက်စင်မီမမနာအပါအဝင်အထွေထွေကုန်ကျစရိတ်ကြောင့်အရှုံးပေါ်နေတဲ့လုပ်ငန်းတွေဟာဘဏ်ချင်းငွေတွေကိုပြန်မဆက်နိုင်ကြပါဘူး။ဒ Dajong Pirin Banigaro, D. Juizong Biatanago, a cooty yin signija rome, go Eliska, Biobare.
Oh, what about the meat of Pulu? You are not even a woman, Udida, Luvia, Wiji, Kapi, Chilari, a bureau of Lumania, Lebanon, but also Mima Mandari, or Nazazi, Ziji, Edward T. These are a few, a Lazavi, Giza, Lumanian, Lebanon. နိုင်ငံမရှိတော့တဲ့အပိုင်းမှာပြန်မဆက်နိုင်တော့တဲ့အချိန်မှာအန်ပီအယ်ဒီဟိုစည်ရင်းနေပို့ပြီးတော့ဟိုများလာတော့အဲ့ဒီအဲ့တော့သူတို့ဒီဒါသူတို့ကထိန်းချုပ်နိုင်တဲ့ဘာညာဆိုတဲ့ဒါဒီဟိုသူတို့ရဲ့လက်ကွက်တစ်ခုတောင်ဖြစ်တယ်ပေါ့နော်ကျွန်တော်တို့အဲ့လိုသုံးသက်တယ်နောက်တစ်ခုကကြတော့ဘန်ဒီကကြတော့ဟိုတစ်ခုနဲ့တစ်ခုချိတ်ဆက်နေတာအဓိကပုံလိကဘန်ဒီပို့ပြီးတော့ဟိုချိတ် ဝေးကြီးစနစ်ကြီးတစ်ခုလုံးပြိုလဲသွားဖို့ဒီပြိုလဲသွားမဲ့အနေအထားလို့ဒီအစိုးရဘက်နဲ့ဘုံကဘက်ကဒီလိုမျိုး MBS စင်းနေတဲ့ပတ်သက်ပြီးတော့ထဲချုပ်နိုင်လို့မရှိလေဟိုဒီဘန်စနစ်တစ်ခုလုံးကပြတ်သုံးမဲ့အနေအထားကိုတရွတ်ရွတ်နဲ့သွားနေတယ်ပေါ့နော်
အစိုးရပုဂ္ဂလိကစစ်တပ်ပိုင်းနဲ့အစိုးရတပိုင်းပန်းတွေဟာစစ်ကောင်စီရဲ့စစ်အသုံးစရေးအတွက်ငွေကြေးတောက်တိုင်ဖြစ်လို့ဒါတွေကိုရပ်တန့်ဖို့ကြဲကြဲပြန့်ပြန့်ဆော်ဩနေကြတာလည်းရှိပါတယ်။တစ်ဖက်မှာဗဟိုဘဏ်ကတော့ဘန်နေစီကငွေလုံးငွေရင်းလိုက်ထွက်မသွားအောင်ရနိုင်သလောက်ထိန်းချုပ်ထားပါတယ်။အာဏာသိမ်းပြီးနောက်ပိုင်းငွေကြေးခွာချမှုမှာပုဂ္ဂလိကဘဏ်တွေပိုပြီးပါဝင်ပတ်သက်လာတယ်လို့ပြောနေတာတွေလည်းရှိပါတယ်။ဥပမာငွေရစေးအပါအဝင်တရားမဝင်စီးပွားရေးတွေအာဂရီလိုက်စားမှုတွေဒါတွေမှာဘန်တွေကအဓိကပါဝင်နေတယ်လို့အချက်အလက်တွေနဲ့ပြောဆိုလာကြတာပါဒီလိုနည်းနဲ့စစ်ကောင်စီရဲ့ငွေကြေးပံ့ပိုးနေတဲ့ထောက်တိုင်တွေအဖြစ်ဘန်တွေကရပ်တည်နေကြတယ်လို့ MBUS ကသူတို့ရဲ့မေလ၁ရက်နေ့အပြည်ပြည်ဆိုင်ရာအလို့သမားနေ့ကထုတ်ပြန်တဲ့ကြေညာချက်မှာလည်းရေးသားထားပါတယ်ခင်ဗ
ျသတင်းထောက်မဆုတင်ဆက်ခဲ့တာပါရှင်ခုတော့အပတ်စဉ်စီးပွားရေးကဏ္ဍအလဲရောက်ပါပြီအွန်လိုင်းပေါ်ကနေလိမ့်လဲပြီးတော့ငွေညစ်တဲ့လုပ်ငန်းတွေမှာလှူကုန်ကူခိုင်းစေခံရတာတွေဟာအာဆီယံဒေသတွေမှာအဓိကပြဿနာတစ်ရပ်ဖြစ်လာပြီးတော့ဒီကိစ္စကိုတိုက်ဖြတ်ရေးအာဆီယံကောင်ဆောင်တွေသဘောတူခဲ့ကြပါတယ်။ဒီသတင်းမှစီးပွားရေးကစီစဉ်မှာမှတ်သိငိထိုက်ကတင်ပြထားပါတယ်။
အွန်လိုင်းပေါ်ကနေအကောင့်ထူတွေဖွင့်ပြီးတခြားသောနိုင်ငံတွေကလူတွေကိုဆွဲဆောင်ငွေလိမ်တဲ့လုပ်ငန်းတွေဟာအာဆီယံဒေသရင်းမှာကြီးထွားလာနေပြီးဒီလုပ်ငန်းတွေမှာအတ္တမခိုင်းစေဖို့အတွက်လူမှောင်ခိုကူးမှုတွေဟာဒေသရင်းမှာအဓိကပြဿနာတစ်ရပ်ဖြစ်လာနေပါတယ်။မေလဒုတိယပတ်အတွင်းမှာပဲမြန်မာနိုင်ငံမြဝတီမြို့ကနေအင်ဒိုနီးရှားနိုင်ငံသား20ကိုကယ်တင်နိုင်ခဲ့ကြောင်းအင်ဒိုနီးရှားအနာပိုင်တို့ကပြောပါတယ်။ဒီအင်ဒိုနီးရှားနိုင်ငံသားတွေကိုမြန်မာနိုင်ငံကိုခေါ်ဆောင်ခန့်ရပြီးတဲ့နောက်စိုက်ဘာရာဇဝတ်မှုလိင်ညာလုပ်ငန်းတွေမှာအတင်းအကျပ်ခိုင်းစေခံရတာဖြစ်တယ်လို့လည်းအာဏာပိုင်တို့ကပြောပါတယ်။အခုလိုအတင်းအဓမ္မခိုင်းစေခံရသူတွေထဲမှာအရှိတောင်အရှဒေတာရင်းကတခြားသောနိုင်ငံသားတွေလည်းပါဝင်ပါတယ်။မြန်မာနိုင်ငံကနေကယ်တင်နိုင်ခဲ့တဲ့ဖိလစ်ပိုင်နိုင်ငံသားတချို့ကိုနေရာရင်းကိုပြန်လည်ခေါ်ဆောင်နိုင်ခဲ့ကြောင်းဖိလစ်ပိုင်အာဏာပိုင်တွေကလည်းပြောပါတယ်။အင်ဒိုနီးရှားနိုင်ငံရဲ့နိုင်ငံရေးဥပဒေနဲ့လုံခြုံရေးဆိုင်ရာကိစ္စတွေကိုကင်တယ်တဲ့ဝင်ကြီးမိုဟာမက်မာဖုတ်ကတော့အင်ဒိုနီးရှားအပါအဝင်ဒေတာရင်းကနိုင်ငံတွေအနေနဲ့စိုက်ဘာရာဇဝတ်မှုတွေရာဇဝတ်မှုကျူးလွန်ခံရသူတွေအရေးကိုဆီယနာသိမ့်ပြီးနောက်မတိမငိမ့်ဖြစ်နေတဲ့မြန်မာနိုင်ငံနဲ့ပူးပေါင်းဆောင်ရွက်နိုင်ရည်အခက်အခဲဖြစ်တယ်လို့မေလ9ရက်နေ့မှာသတင်းတောက်တွေကိုပြောပါတယ်ကမ္ဘောဒီးယားတာဝန်ရှိသူတွေကတော့လုံသားတွေကိုဖျားယောင်းနေတဲ့တရားမဝင်အွန်လိုင်းအလင်းအညာလုပ်ငန်းအများအပြားကိုဖော်ထုတ်ပြီးဒီလုပ်ငန်းတွေမှာပါဝင်ပတ်သက်တဲ့တရုတ်နဲ့ထိုင်ဝမ်ကရာနဲ့ချီတဲ့လူတွေကိုလည်းဖမ်းဆီးခဲ့ကြောင်းပြီးခဲ့တဲ့နှစ်တုန်းကပြောပါတယ်။လိညာသူတွေကအဓိကတရုတ်ကဖြစ်ပြီးငွေညစ်ဖို့အတွက်ကမ္ဘောဒီးယားတွေကိုအသုံးချနေတာလို့လည်းကမ္ဘောဒီးယားရဲတပ်ဖွဲ့ကပြောခဲ့တာပါ။ရခိုင်ပြည်နယ်ကြောက်ဖြူကတရုတ်စီမံကိန်းကြီးတွေကိုလေလာစောင့်ကြည့်နေတဲ့ဦးထွန်းကြည်ကလည်းဒီကိစ္စအပေါ်မှာစိုးရိမ်ချက်ရှိပါတယ
်။ဒီတရုတ်စီမံကိန်းတွေကိုလက်ခံတဲ့အခါမှာအာဒီတောက်လျှောက်ဒီကျွန်တော်တို့အခြေတောင်အရှာမှာလေတောက်လျှောက်ကြုံရတဲ့ပြဿနာရှိတယ်ဗောလေနော်ကမ္ဘောဒီးယားမှာလည်းဒီပြဿနာမျိုးတွေရှိတယ်လာအိုမှာလည်းဒီပြဿနာမျိုးတွေရှိတယ်ဆိုတော့မြန်မာနိုင်ငံမှာလည်းအလုံးသိနေရတဲ့တန်ရွှေကောက်ကိုလိုနေရာမျိုးမှာဒီမျိုးပြစီမံကိန်းကြောင့်ရွှေကောက်ကိုမှာစီမံကိန်းကိုရပ်တန့်လိုက်ရတဲ့အထိဒီပြဿနာကြီးကြီးမားမားတွေရှိတယ်
ဒီလိုအွန်လိုင်းပေါ်ကလိန်ညာငွေညစ်တဲ့လုပ်ငန်းတွေမှာလူကုန်ကူပြီးအတင်းအဓမ္မခိုင်းစေမှုတွေတိုက်ဖျက်ရေးအခုတော့အာဆီယံခေါင်းဆောင်တွေရဲ့ညီလာခံမှာသဘောတူလိုက်ကြပါပြီ။အင်ဒိုနီးရှားနိုင်ငံတောင်ပိုင်းလာဘွန်ဘာဂျိုစစ်ကမ်းမြို့မှာအာဆီယံထိပ်သီးညီလာခံကိုမေလ10ရက်နဲ့17ရက်နှစ်ရက်ကြာကျင်းပခဲ့တာပါ။ဒေတာရင်းကိုရိုက်ခတ်စေတဲ့ကမ္ဘာအင်အားကြီးနိုင်ငံတွေရဲ့ပြိုင်ဆိုင်မှုနောက်ကမ္ဘာစီးပွားရေးရုန်းကန်နေရာချိန်မှာအရှိတောင်အရှဒေတာရင်းညီညွတ်ကြဖို့ကိုလည်းအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကတိုက်တွန်းသွားပါတယ်
။ကတပန်တန်တန်ငန်မစီဆန်ငတ်ပရတ
်အနာဂတ်မှာစိန်ခေါ်အကဲဆန့်ချက်တွေကထိပ်ပြီးတော့ပြင်းထန်နေဆဲဖြစ်ပြီးပထဝီနိုင်ငံရေးအန်တီယက်ကလည်းကြီးမားနေပါတယ်။အမေရိကန်နဲ့ဥရောပမှာဗန္ဓာရေးအင်စတီကျူရှင်းတွေပြိုကျနေပါတယ်။ဒီချင်းနေမှာအာဆီယံကိုဖွံ့ဖြိုးမှုအချက်အခြားဖြစ်ထိမ့်သိမ်းထားနိုင်ရေးအတွက်ခိုင်ခိုင်မာမာပူးပေါင်းဆောင်ရွက်ကြရမှာဖြစ်တယ်လို့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကတိုက်တွန်းသွားတာပါ။အရှေ့တောင်အာရှနိုင်ငံများရဲ့ထိပ်သီးခေါင်းဆောင်တွေနဲ့စီးပွားရေးအတိုင်းအမြန်ကန်ကောင်စီကိုယ်စားလှယ်တွေတွေ့ဆုံစဉ်မှာအင်ဒိုနီးရှားသမ္မတကအခုလိုသတိပေးသွားတာဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံရဲ့နိုင်ငံရေးဥပဒေနဲ့လုံခြုံရေးဆိုင်ရာကိစ္စတွေကိုကင်တွယ်တဲ့ဝင်ကြီးမိုဟာမက်မာဖုတ်ကတော့အစိုးပြုထားတာကြားပြီးဖြစ်တဲ့ဒေတာရင်းတရားခံလွှဲပြောင်းရေးသဘောတူညီချက်ပေါ်လာရေးအာဆီယံဘက်ကဆောင်ရွက်ဖို့လိုအပ်နေတယ်လို့ပြောပါတယ်။ဒီသဘောတူညီချက်ပေါ်ပေါက်လာရင်တော့ဆိုက်ဘာရာဇဝတ်မှုကျူးလွန်သူတွေကိုအာဏာပိုင်တွေဘက်ကမြင်မြန်ဆန်းဆန်းရေးယူနိုင်မှာဖြစ်တယ်လို့ကြိုတင်ကာကွယ်နိုင်မှာလည်းဖြစ်တယ်လို့ပြောပါတယ်။ဒီသဘောတူညီချက်ဖြည့်ရခါလည်းအတော်ကြာနေပြီလို့သူကပြောပါတယ်။ဒီလိုသဘောတူညီချက်မျိုးဟာဆိုရင်အာဆီယံဒေတာရင်းကိုရာဇဝတ်သားတွေခိုးလုံရအဖြစ်ကနေကာကွယ်နိုင်မှာဖြစ်တယ်လို့အာဆီယံကိုစီးမြင်စည်းကမ်းအခြေခံနဲ့အတိုင်းအဝိုင်းဖြစ်လဲတည်ဆောက်နိုင်မှာဖြစ်တယ်လို့ဝန်ကြီးကပြောပါတယ်။ရခိုင်ပြည်နယ်ကြောက်ဖြူကတရုတ်စီမံကိန်းကြီးများအရေးစောင့်ကြည့်လေ့လာသူဦးထွန်းကြည်ကလည်းနိုင်ငံခြားရင်းနှီးမြှုပ်နှံမှုကြီးတွေနဲ့အတူစီးမြင်စည်းကမ်းထိန်းချုပ်နိုင်မယ့်ရန်တရားတွေလိုအပ်တယ်ဆိုတာကိုထောက်ပြပါတယ်။
မြဝတီမှာရှိနေတဲ့ဒီတယောက်စီမံကိန်းနဲ့ကမ္ဘောဒီးယားကစီမံကိန်းတွေကြားဒီမောင်ကိုကိုင်းတွေပေါ်ထွန်းလာတဲ့ပြဿနာမျိုးတွေကြအဆပေါ့လေဆိုတော့ဒါကတောက်လျှောက်ကျွန်တော်တို့ရှိနေတဲ့ဟိုပြဿနာဟိုဖြစ်တယ်ဆိုတဲ့အခါကျတော့ကြောက်ဖြူမှာကလည်းဒီစီမံကိန်းတွေလာလို့ရှိရင်တော့အခုစောစောကကျွန်တော်ပြောသလိုပဲအခုကိုနိုင်ကဒီတယောက်တွေကဒီကြောက်ဖြူမှာမြေအယောင်အဝေတွေတော်တော်များနေပြီပေါ့လေနော်မြေစည်းကလည်းဒေသခံလူထုနဲ့ဘာမှမဆိုင်တဲ့အခြေအနေမျိုးကိုအခုတ်ကိုရောက်နေပြီ
52ချိန်မြောက်အာဆီယံထိပ်သီးအစည်းအဝေးပြီးထုတ်တဲ့ဥက္ကဋ္ဌကြေညာချက်မှာတော့ဤပညာကိုမမှန်မကန်အသုံးချမှုတွေကြောင့်ကြီးထွားလာရတဲ့လူကုန်ကူးမှုတွေတိုက်ဖျက်ရေးလူမှောင်ခုတ်ကူးမှုတွေလူကုန်ကူးမှုတွေနဲ့ဆက်ဆက်ဖြစ်ပေါ်မှုတွေအပါအဝင်ပုံမှန်မဟုတ်တဲ့ပြောင်းရွှေ့မှုတွေတိုးလာတဲ့ကိစ္စဟာလည်းစိုးရိမ်စရာဖြစ်တယ်လို့ဖော်ပြပါတယ်နေဆက်ထင်းချုပ်ကန့်သက်ရေးနဲ့တရားဥပဒေစိုးမိုးရေးတိုးမြင့်ဆောင်ရွက်ကြဖို့အရှိတောင်အရှနိုင်ငံများကခေါင်းဆောင်တွေသဘောတူကြတဲ့တစ်ချိန်တည်းမှာပဲတနိုင်ငံချင်းစီအနေနဲ့ကြိုတင်ကာကွယ်ရေးလုပ်ငန်းတွေတိုးမြင့်ရေးဆောင်ရွက်ကြဖို့လဲတိုက်တွန်းထားတာပါခင်မီဤပညာတွေပို့သုံးပြီးလူလူကိုလည်းပညာပေးရတူလဲပါဝင်ပါတယ်ရှင်
တင်ငီထိုင်အပတ်စဉ်တင်ဆက်နေတဲ့စီးပွားရေးကဏ္ဍကိုထုတ်လွှင့်ခဲ့တာပါရှင်ခုတော့အပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့လူမှုရှုခင်းအစီအစဉ်အလဲအရောက်ပါပြီတိုင်ဝမ်နဲ့ပြန်လဲပေါင်းစည်းရေးအတွက်လို့ဆိုပြီးတော့တိုင်ဝမ်ကျွန်းဆွယ်မှာတရုတ်ပြည်မာကြီးဖက်ကစစ်အင်အားနဲ့ချင်းချောင်မှုတွေပို့ပြီးတော့တိုးလုံနေပါတယ်တိုင်ဝမ်ကလည်းသူ့ရဲ့ကာကွယ်ရေးစွမ်းရည်ကိုအားဖြင့်မြင့်တင်ဖို့လုပ်နေပါတယ်ဒီလိုအခြေအနေမှာတိုင်ဝမ်မှာနေထိုင်နေကြတဲ့မြန်မာတွေကရောဘလောက်စိုးရိမ်နေကြပါသလဲမဆုမြတ်မွန်ကစုံစမ်းမေးမြန်းတင်ပြထားပါတယ်
အရှေ့တရုတ်နဲ့တောင်တရုတ်ပင်လယ်ကြားမှာရှိတဲ့ထိုင်ဝမ်ကျွန်းမှာပါတီစုံဒီမိုကရေစီစနစ်နဲ့ရွေးကောက်ခံသမ္မတအုပ်ချုပ်တဲ့စနစ်ကိုကျင့်သုံးပါတယ်လူဦးရေ23သန်းခွဲထက်မနည်းရှိတဲ့ထိုင်ဝမ်ကျွန်းဟာငြိမ်းချမ်းတည်ငြိမ်တယ်လို့ရေပူရပြောနိုင်ပေမဲ့ထိုင်ဝမ်ကျွန်းဟာသူတို့ပိုင်တယ်လို့အမြဲပြောနေတဲ့တရုတ်ပြည်မကြီးရဲ့စီးရေးရန်ကအမြဲရှိနေပါတယ်ထိုင်ဝမ်ကိုစီးရေးနီးသုံးပြီးပြည်မကြီးအုပ်ချုပ်မှုအောက်ရအောင်လုပ်မယ်လို့ပြောကြားထားတယ်လို့စီးရေးတန်တမန်ရေးစီးပွားရေး PR ပို့တိုးလုပ်နေပါတယ်လွန်ခဲ့တဲ့3နှစ်လောက်ကစပြီးထိုင်ဝမ်ကျွန်းနားမှာတရုတ်လေတပ်လေယာဉ်တွေပြန်တပ်မှုကိုနေ့စဉ်လိုလုပ်နေတာမှာအခုနောက်ပိုင်းတော့ထိုင်ဝမ်ပိုင်နယ်ထဲအထိတရုတ်တိုက်လေယာဉ်တွေရေတပ်သင်္ဘောတွေဝင်ရောက်ပြီးတိုက်ခိုက်ရေးပုံစံလေ့ကျင့်မှုတွေကိုလုပ်လာပါတယ်ထိုင်ဝမ်စစ်တပ်ကလည်းတရုတ်ပြည်မကြီးကတိုက်ခိုက်လာခဲ့ရင် တုံ့ပြန်တိုင်းဖို့အသင့်ရှိနေကြောင်းပြသတဲ့အနေနဲ့စစ်ရေးလေးချက်မှုတွေစစ်အင်အားပြမှုတွေလုပ်နေပါတယ်။ထိုင်ဝမ်နဲ့ပြန်လည်ပေါင်းစည်းရေးလို့တရုတ်အစိုးရကဆိုပြီးအခုလိုစစ်ရေးနဲ့ချင်းချောက်မှုတွေပိုလှုပ်လာတဲ့အပေါ်ထိုင်ဝမ်မှာနေတဲ့မြန်မာတွေအနေနဲ့ဘလောက်စိုးရိမ်မှုရှိနေကြပါသလဲ။တိုင်ပင်မြို့တော်တုံးဝူတက္ကသိုလ်အာဆီယံဌာနကမြန်မာစာကတိကကိုသောမတ်ချိန်ကသူ့ရဲ့အမြင်ကိုအခုလိုပြောပြပါရယ်
။ထိုင်ဝမ်ရဲ့ပိုင်နက်ထဲကိုသူတို့ကနေရင်ပေါ့စစ်နေရင်ဒီခဏခဏဖျက်ပြီးတော့အရင်ထက်ကိုပို့ပြီးတော့ပြင်သန်းတာဖြစ်တဲ့အကြောင်းပေါ့နော်ဒီမှာနေထိုင်နေကြတဲ့ဒီထိုင်ဝမ်ဒေသခံတွေအားလုံးပါလေအရင်ထက်ပို့ပြီးတော့စိုးရိမ်ပူပန်မှုတော့ရှိတယ်တကယ်ပဲသူတို့ပြောသလိုပဲပေါ့နော်အကယ်၍ဒါအလိုအပ်လာတဲ့ခါကျရင်လက်နက်အင်အားသုံးပြီးတော့ပဲဒီထိုင်ဝမ်ရဲ့ဒီကျွန်းဆွယ်ပေါ့နော်ဒီဥစ္စာကိုပြန်ပြီးတော့သိမ့်ယူမလားဆိုတော့ပေါ့နော်ပုံမှန်ထက်ဆိုင်တော့ခါတိုင်းဆိုရင်တော့ပုံမှန်အဖြစ်ကဒီအကြောင်းအတိုင်းပတ်သက်ပြီးသိမ့်မပြောကြဘူးဆိုပေမဲ့အခုဆိုလူတွေကပို့ပြီးဆွေးနွေးဖြစ်တယ်ခင်ဗျာပုံမှန်အဖြစ်နေ့စဉ်ဘဝမှာအစားအချင်းဖြစ်လာခဲ့ရင်ဘယ်လိုလုပ်မလဲဆိုရှင်းတဲ့ဘဝကြတော့စိုးရိမ်ပုံမှန်ပြီးပူပန်မှုတွေရှိတယ်ကိုပြောချင်တာခင်ဗျာ
တကယ်ကတော့ဒီတရုတ်ပြည်မှာကြီးကနေပြီးတော့ခွဲထွက်ပြီးတော့တီးကြလွတ်လပ်တဲ့ထိုင်ဝမ်ဖြစ်ထူထောင်ခဲ့တဲ့အချိန်ကစပြီးတော့မှဒီတရုတ်ပြည်မှာကြီးချင်းချောက်တဲ့ရန်ကရှိနေတာပေါ့လေဆိုတော့အခုကတော့ပို့ပြီးတော့ဆိုးလာတယ်လို့မြင်ရပါတယ်။နောက်ဒီတရုတ်ကဒီဒေတာရင်းမှာတမကနိုင်ငံတကာမှာပေါ့လေသူ့ရဲ့ဒီစီးရေးအရာရောစီးပွားရေးအရာရောအင်အားကြီးတဲ့နိုင်ငံဖြစ်လာတဲ့ခါကျတော့ဒီအပေါ်မှာရောထိုင်ဝမ်အစိုးရကပို့ပြီးတော့မှတတိထားလာတယ်လို့မြင်ရလားရှင
်။ဟုတ်ကဲ့အမဒီပြောရတဲ့အပိုင်းမှာဆိုရင်တော့တော်တော်လေးတိတာလာတာကိုတတိထားမိတယ်ခင်ဗျာ။အကယ်ကျွန်တော်ဒီပေါ်ထိုင်ဝမ်အစိုးရဘက်ကလည်းသူကစစ်အင်အားအနေနဲ့ပတ်သက်လာပြီးတော့ပို့ပြီးတော့တိုးချဲ့တာတော့တတိထားမိတယ်ခင်ဗျာ။
ထိုင်ဝမ်မှာကြောင်းတက်နေတဲ့ကျောင်းသူ smell ra ကလည်းသူ့ရဲ့စိုးရိမ်မှုကိုအခုလိုပြောပါရယ်
။ကိုကသူများနိုင်ငံမှာဆိုတော့ဘလို့ပြောရမလဲကိုကဒီကိုသွားပြေးရတကယ်ကြီးဖြစ်လာပြီးတော့နိုင်ငံရေးဆိုမှာပြတ်တက်ဘူးလေနော်တကယ်ဖြစ်ဖြစ်လာဒါနိုင်ငံရေးဟိုလက်ခွဲလက်ဖြစ်ချင်းဖြစ်မယ်ဒါပေမဲ့ကိုကမသိဘူးကိုကပဲမြန်မာနိုင်ငံပြေးပြန်ရမလားနှမရှင်လေဒီမှာပဲနေရမလားဒီမှာနေရင်ဟောလုံချွေးနေရတာကိုအတွက်ရှိလားပေါ့နော်အဲ့လိုစိုးရိမ်တာပေါ့အဲ့တမန်မောင်းထွင်းကွာပြန်ရမှာလေဒီမှာနိုင်ငံမှာအချင်းမီပြေမှုဆိုရင်တော့အဲကြောင့်လို့ကိုဗစ်ကအဲ့အရင်ဆိုးရိမ်တာပေါ့
2022နှစ်ကုန်ပိုင်းတော့ကအမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီဦးဆောင်တဲ့အမေရိကန်လွှတ်တော်အမတ်တွေထိုင်ဝမ်ကိုတွားရောက်ခဲ့ပြီးထိုင်ဝမ်နဲ့တသားတည်းရှိတယ်ဆိုတာကိုပြသခဲ့ပါတယ်အမေရိကန်နဲ့မက EU ဥရောပသမဂ္ဂလွှတ်တော်အမတ်တွေဗြိတိန်ဂျာမနီစတဲ့ဥရောပနိုင်ငံတွေကလွှတ်တော်အမတ်တွေလည်းထိုင်ဝမ်ကိုတွားရောက်ပြီးထိုင်ဝမ်ဘက်ကရပ်တည်နေတယ်ဆိုတာကိုပြသခဲ့ကြပါတယ်အမေရိကန်အစိုးရကတော့တရုတ်တပြည်တော်မူကိုပဲဆက်လက်ဆွဲကင်ထားပါတယ်လို့တရားဝင်ပြောကြားထားပါတယ်။တစ်ချိန်တည်းမှာပဲဒေါ်လာတန်း200နီးပါးတန်ဖိုးရှိတဲ့လက်နက်တွေကိုရောင်းချဖို့2020ဒီဇင်ဘာလမှာပဲအတည်ပြုခဲ့ပါတယ်။အဲဒါတွေကြောင့်ပြည်မာကြီးဘက်ကခုလိုစစ်အင်အားပြချင်းချောက်မှုတွေပိုတိုးလုပ်နေတယ်လို့ရောထိုင်ဝမ်မှာမြင်နေကြပါလား။
ဒီဥစ္စာနဲ့ပတ်သက်ပြီးတော့ကြာတော့ဒီဘယ်လိုပြောမလဲလူငယ်ပိုင်းနဲ့လူကြီးပိုင်းဆိုပြီးတော့ generation ကွာသွားတယ်ခင်ဗျာ။ဘာလို့ဆိုလူငယ်ပိုင်းတွေကကြာတော့သူတို့မွေးလာကြတဲ့အားသူတို့ကဒီထိုင်ဝမ်ဟာဆိုရင်တခြားရက်တည်နေတဲ့ဒီအစိုးရတကြီးရက်နဲ့ပေါ့နော်ဒီလိုမျိုးဘယ်လိုပြောမလဲရက်တည်နေတဲ့နိုင်ငံတနိုင်ငံဖြစ်ပဲရှုမြင်ထားတာဖြစ်တဲ့ကြောင့်သူတို့အများစုရဲ့သူတို့ထင်ထားတာအားထိုင်ဝမ်ဆိုတာငိုတဲ့တနိုင်ငံဖြစ်နေပြီ။ဒါကြောင့်ဒီလိုမျိုး American နဲ့သူတို့ကိုဒီလိုမျိုးနောက်ကနေပြီးတော့နော်စစ်အင်အားဖြစ်ဖြစ်လက်နက်အင်အားဖြစ်ဖြစ်ဒီလိုနီးပေါင်းဒါမှမဟုတ်နီးပညာအရပဲဖြစ်ဖြစ်ဒီလိုမျိုးကူညီထောက်ပံ့ပေးနေတဲ့ကြောင့်သူတို့ကတော့ဒီအားတက်တယ်ပေါ့တစ်ဖက်ရဲ့ချင်းချောက်မှုကိုသူတို့ကကာကွယ်နိုင်တယ်၊ခုခံနိုင်တယ်။သူတို့မှလည်းကြောထောင်းနောက်ခံရှိတယ်သူတို့ကရှုမြင်ကြရခင်ဗျာ။ဒါပေမဲ့လည်းသူတချီပိုင်းနေကြတော့လည်းတချင်းကသူတို့ရဲ့ဒီပြောမလဲအချင်းကလည်းသူတို့ကတီမာကြီးကနေပဲလာတဲ့မျိုးနယ်ဖြစ်တဲ့ကြောင့်သူတို့ကမျိုးနယ်ချင်းတူနေတာဖြစ်တဲ့ကြောင့်ဒီလိုမျိုးမှာသူတို့တချို့လူကြီးပိုင်းတွေရဲ့အနေစုကကြတော့ American ဒီမျိုးပါဝင်နေမှုဟာဆိုရင်သူတို့အပေါ်ဒီလိုမျိုးပေါ့နော်။နှစ်နိုင်ငံပေါင်းစည်းရေးအဲ့ဟိုပေါင်းစည်းရေးကိုပို့ပြီးတော့ဝေးကွာစေနိုင်တယ်ဆိုပြီးသူတို့ကရှုမြင်ကြရခင်ဗျာ။
ထိုင်ဝမ်မှာစီးပွားရေးလုပ်နေတဲ့ကိုလကတော့ထိုင်ဝမ်နိုင်ငံရေးဟာအထူးလွှမ်းမိုးတဲ့ပါတီကြီးနှစ်ခုတွေကဘဲပါတီအာဏာရရဲဆိုတဲ့ပုံမှာမူတည်ပြီးတော့တရုတ်နဲ့ဆက်ဆံရေးကွာတယ်လို့ပြောပါတယ်။ထိုင်ဝမ်မှာမင်းချင်တန်လို့ပြောတဲ့လက်ရှိအာဏာရသမ္မတချိုင်ယင်းဝမ်ရဲ့ TPP ပါတီကတီးခြားလွတ်လပ်တဲ့ထိုင်ဝမ်ဖြစ်အောင်အထူးထားတယ်လို့ရှင်းပြပါတယ်
။ပါတီနှစ်ခုရှိရပါဘူး။ခုလက်ရှိသမ္မတရဲ့ပါတီပေါ့မင်းချင်တန်ရဲ့နောက်ကွန်မစ်တန်ဆိုတာနှစ်ခုရှိတယ်။မင်းချင်တန်ကတော့သူကအမြဲတမ်းကြိုးစားတယ်သူကတော့တက်တဲ့နိုင်ငံဖြစ်ရက်တီဖို့တော့သူကဒီဇိုင်းမမတ်ကြိုးစားတယ်အနေနဲ့လုပ်တယ်ကော်မစ်တာကတော့အားလုံးနဲ့တဟဆတာဖြစ်အောင်ပဲသူကလုပ်တယ်အဲ့နှစ်ခုတော့ကွာတာပေါ့အရင်တော့ကကော်မစ်တာတက်တုန်းကတော့ဒီလိုမျိုးဟိုတရုတ်ပြည်ချင်းချောက်မှုကြီးအဲ့လောက်ကြီးမပြင်းထန်ဘူးဒါကြောင့်သူကအဆင်ပြေအောင်နေတယ်လေဆိုတော့ဒီမင်းချင်းတန်ကြတော့အခုလက်ရှိသမ္မတရဲ့ပါတီကြတော့အစရေကသူကဒီသမ္မတရဲ့ရှေ့မှာသူမြင့်တဲ့အတက်တဲ့သမ္မတကိုယ်တိုင်ကလည်းသူသမ္မတဖြစ်ရင်လွတ်လပ်တဲ့နိုင်ငံဖြစ်ချင်ရမယ်လို့ပြောပြီးမဲဆွယ်လာခဲ့တာလေအဲဒုံတွေကတရုတ်ပြည်ကမကျေနပ်တာအဲဒုံတွေကသူက ညညာရင်သူတို့လက်တော့ဖြစ်မယ်ဆိုပြီးတော့ညညာခဲ့တာပေါ့လေ
လက်ရှိမှာတော့တရုတ်ရဲ့စစ်ရေးတင်းမာမှုအရှိန်မြင့်လာတဲ့အတွက်2005ခုနှစ်ကစမွေးတဲ့အရွယ်ရောက်ပြီးအမျိုးသားတိုင်းမဖြစ်မနေစစ်မှုထမ်းရမယ့်အစီအစဉ်ကိုလက်ရှိ၄လကနေ2024ခုနှစ်ကစပြီးတော့တစ်နှစ်အထိတိုးတယ်လို့ထိုင်ဝမ်သမ္မတကကြေညာခဲ့ပါတယ်။ထိုင်ဝမ်မှာကာကွယ်ရေးအင်အားတိုးမြင့်ဖို့လိုတိုင်းမဖြစ်မနေစစ်မှုထမ်းရတဲ့ကာလကိုပြောင်းလဲနေတယ်လို့စစ်ရေးစွမ်းအင်ကိုမွမ်းမံနေတာဖြစ်တယ်လို့ကိုရိုင်းလက်စစ်မှုထမ်းပူတဲ့ကိုသောမတ်စ်ကရှင်းပြပါတယ်။
အချင်းကြရင်ဖြစ်ကောင်းဖြစ်နိုင်တယ်ပေါ့နော်နှစ်ဖက်ကဒီစီးနဲ့ပတ်သက်ပြီးတော့ပေါ့နော်ဒီလိုမျိုးစစ်ပွဲတွေဖြစ်ကောင်းဖြစ်နိုင်တယ်ဆိုပြီးတော့ရှုမြင်ထားတာဖြစ်တဲ့အကြောင်းမူလ၄နှစ်တန်းနေပြီးတော့သူကလည်းဒီယောက်ျားလေးတိုင်းပေါ့နော်အသက်ရွယ်ပြည့်ပြီးတဲ့ယောက်ျားလေးတိုင်းဟာနေစစ်မှုထမ်းကာလကတစ်နှစ်ပေါ့နော်ပို့ပြီးတော့သူတို့တိုးချက်ဖို့အတွက်သူတို့ဆုံးဖြတ်ကြတယ်ခင်ဗျနောက်ပြီးတော့ကျွန်တော်တို့ကဒီစစ်မှုထမ်းပြီးွားပြီးဆိုရင်နှစ်စင်ပေါ့နော် resurface ဆိုပြီးတော့ဒီကောက်ခံတဲ့လူဦးရေယောက်ျားလေးဦးရေပေါ့စစ်မှုထမ်းပြီးသားလူတွေကပြန်ပြီးတော့ဝမ်းမတင်တဲ့ပေးတဲ့မျိုးတလိုမျိုးပေါ့နော်ဒီမျိုး resurface ကိုလည်းလူကြီးရဲ့အခြေတော့ကအရင်ကထပ်ပို့ပြီးတော့ခေါ်ယူမယ်လို့သူကကြေညာလာတယ်ခင်ဗျာ
ထိုင်ဝမ်မှာမဖြစ်မနေစစ်မှုရမ်းကာလတစ်နှစ်ပြန်တိုးတာနဲ့ပတ်သက်လို့တရုတ်ဘက်ကတော့ဖြီသူတွေကိုအမြောက်ဆန်တွေလို့သဘောထားပြီးလုတ်တက်လုတ်ရက်လို့တရုတ်နိုင်ငံခြားရေးဌာနပြောခွင့်ရဝမ်ဝေဘင်းကဖော်ပြပြောဆိုခဲ့ပါတယ်ထိုင်ဝမ်နဲ့ပြန်လည်ပေါင်းစည်းနိုင်ရေးအစွမ်းကုန်လုတ်သွားမယ်လို့လည်းအခိုင်အမာထပ်ပြီးတော့ပြောခဲ့ပါတယ်အခုလိုမျိုးဒီထိုင်ဝမ်နဲ့တရုတ်နိုင်ငံခြားမှာစစ်ရေးတင်းမာမှုတွေတိုးနေချိန်မှာပဲAmerican ပြည်ထောင်စုဝါရှင်တန်မြို့တော်မှာအခြေစိုက်တဲ့ဒီမဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေး CSIS တက်သည့်ပညာရှင်များအဖွဲ့ကနေပြီးတော့မှတကယ်လို့များဒီတရုတ်ပြည်မှာကြီးက2026ခုနှစ်ကြာလို့ရှိရင်ထိုင်ဝမ်ကိုစစ်ဝင်တိုက်ခဲ့ရင်ဆိုပြီးတော့မှသူတို့ဒီစစ်ရေးအရာဖက်ဖက်ကနေပြီးတော့ဆန်းစစ်ပါတယ်အဲ့ဒီဆန်းစစ်ချက်အရာဆိုရင်တကယ်လို့စစ်ဖြစ်လာခဲ့လို့ရှိရင်တရုတ်ထိုင်ဝမ်သားမကဒီ American ပြည်ထောင်စုနဲ့ဂျပန်တပ်တွေထိခိုက်ကြဆုံးမှုများနိုင်တယ်တရုတ်နိုင်ငံအနေနဲ့လည်းအနိုင်ရမှာမဟုတ်ဘူးဆိုပြီးတော့မှသုံးသပ်ပါရရှင်ကျွန်မဆုမြတ်ပါမ
လူမှုရှုခင်အစီအစဉ်ကိုကြည့်ရှုနားဆင်ခဲ့ရတာပါရှင်အခုတော့အပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့တသက်ရောင်သတင်းလောအစီအစဉ်အလဲအရောက်ပါပြီမြန်မာပြည်သက်တွေတစ်ချိန်ကတော်တော်အားပေးခဲ့တဲ့ဝူခုံးစကားကိုကြော်ယိုယူပြီးတော့အခုခေတ်ပုံစံမျိုးရိုက်ကူးထားတဲ့ရုပ်သံဇာတ်လမ်းတွေတီလအထဲမှာပြသတော့မှာပါဒီလိုထင်မကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတွေကိုတော့မိုက်သနာကျော်ကတက်တန်ရောင်သတင်းလောအစီအစဉ်မှာတင်ဆက်ထားပါတယ်
လောကပဲအော်စကာဆုတွေရသွားကြတဲ့မင်းသမီးမီရှဲယိုနဲ့မင်းသားခီဟွေကွမ်တို့ကိုအခုလဲကော်ဇော်နီခင်အခမ်းအနားတစ်ခုမှာတွေ့ရပါတယ်။မေလ9ရက်နေ့ကနယူးယောက်မြို့မှာကျင်းပသွားတဲ့ American Born Chinese American Born တရုတ်ဆိုတဲ့ရုပ်သံဇာတ်လမ်းဖွင့်ပွဲမိတ်ဆက်အခမ်းအနားဖြစ်ပါတယ်။မီရှဲယိုကတော့ပြီးခဲ့တဲ့2လကပဲ Everything Everywhere All at Once ရုပ်ရှင်ဇာတ်ကားနဲ့သူတို့နှစ်ဦးအတူတူအော်စကာဆုရခဲ့တာကိုမယုံလို့ပြောသွားခဲ့ပါတယ်။ဒါမဲ့လေဒီလိုအော်စကာဆုရသွားခဲ့လို့လေသူနဲ့အာရှအတိုင်ဝန်တစ်ခုလုံးမှာတက်ရောက်မှုကြီးကြီးမားမားရှိကြသူကကြူဆိုပါတယ
် You know it's really interesting someone said to me it's only been 2 months it feels like it's so many things have happened since then I've been like crossing the
country အရင်စိတ်ဝင်စားစရာကောင်းလဲရှင်ကျမကိုတယောက်ကပြောတယ်နှစ်လပဲရှိသေးတာဒီထဲမှာဖြစ်သွားတာတွေကအများကြီးပဲတိုက်ကြီးတွေတနေရာနဲ့တနေရာကူးနေရတယ်လို့ပဲကြည့်တော့ကျမလည်းအခြေအနေကိုလိုက်ပြီးတော့ပျော်နေလိုက်မယ်ပေါ့အရှိတိုင်းသားတွေအတွက်တကယ်ပျော်စရာချစ်စရာရတာတွေကိုပေးတယ်ဒါမျိုးစောင့်နေကြတာကြားပြီလေ
It will be difficult and dangerous.
Be the hero.
What if I'm not though?
Fate is not decided up there, but
ဒီလိုရှင်ကမှမရှိရုပ်ကကွယ်ရင်မဲတော့နေရာကနေတရုတ်ဆောင်ပါတယ်ဂျင်းလွန်ရန်ရဲ့ရုပ်ပြကာတွန်းကိုအခြေခံရိုက်ကူးထားတာဖြစ်ပြီးတော့ဒီကာတွန်းဆောင်မှာကအမေရိကန်နိုင်ငံသားတရုတ်ကောင်လေးတယောက်ရဲ့ဖြစ်စဉ်ကိုဆွဲပြထားတာပါ။ကျောင်းမှာသူ့ကိုအခုမှအသေးရောက်လာတဲ့တရုတ်ကျောင်းသားလေးနဲ့တွေ့ပေးလိုက်ပြီးတော့အဲ့ဒီတရုတ်ပြည်ကခလေးကမြောက်ပြည်ဝခွင့်ရဲ့သားဖြစ်နေတာ
။ I wanted to tell a story where the Asian American identity was the focus. It's a huge part of how I find my place.
ကျွန်တော်ရင်ကလည်းပြောဥပါတယ်။ဒီစာအုပ်ကကျွန်တော်စီကဖြစ်တာဆိုတော့ကျွန်တော်ဇာလန်လို့ဖြစ်မိတယ်။ဒါပေမဲ့ဒီအထက်မှာအားလုံးကဝိုင်းထက်ကြိုးစားတာဆိုတော့ကျွန်တော်တို့အားလုံးရဲ့ဇာလန်ပေါ့။ဒီထက်ကအစိတ်ပိုင်းလေးတစ်ခုဖြစ်ရတာကိုဂုဏ်ယူမိပါတယ်
။အမေရိကန်ကတရုတ်နယ်ပွားဆယ်ကျော်တက်နေရမှာတော့မင်းသားလေးဘန်ဝန်ကတရုတ်ဆောင်ပါတယ်။ဇာလန်ကနာမည်ကျော်တရုတ်ကဝူခွန်ကဂျန်နီတူသဝက်စ်ကိုကြော်ရွံ့ယူထားတာဖြစ်ပါတ
ယ်။ I grew up in I was born in China and I moved here when I was 6 and in China there's only really 2 shows on television it's the news and then it's the live action
ကျွန်တော်ကဒီမှာ GB တရုတ်ပြည်မှာမွေးတာပါဒီကို6နှစ်တန်းမှာပြောင်းလာတာတရုတ်ပြည်မှာတော့ကကြည့်စရာကနှစ်မျိုးပဲရှိတယ်လေတည်င်းရဲ့နောက်တစ်ခုက Journey to the West ဝူခုံးကားကို ကတ်တွန်းကားရယ်လူတွေနဲ့ပြင်ရိုက်ထားတဲ့ကားရယ်အဲ့ဒီသုံးမျိုးပဲရှိပါတယ်ဒီတော့အလိုလိုနေရင်းတွေကိုအချိန်3ပုံ2ပုံကဝူခုံးကားကိုကြည့်ပြခဲ့တာပ
ါမင်းသားဘန်ဝိုင်ပြောသွားတာပါဒီဇလန်တွင်းမှာထူးခြားတာကမြောက်ပြည်ကအရင်တုန်းကမူရင်းဇလန်မျိုးမဟုတ်ဘဲနဲ့နောက်ဆက်တွဲဇလန်ကွက်တွေရှိနေတာဖြစ်ပါတယ်
It's a really interesting and smart take on it because it's not really adapting any of the original folklore.
အရန်ကိုစိတ်ဝင်စားပြရကောင်းပါတယ်။ idea ကအရန်ကောင်းတယ်။သူကမူရင်းကိုပြန်မှီညာရိုက်ထားတာမျိုးမဟုတ်ဘဲနဲ့အဲ့ဒီမြောက်ဘရင်ကရဲ့အဆက်လိုမျိုးဆက်ရိုက်ထားတာပါ။ဝုခုံးအသက်ကြီးလာပြီးပူပြီးတာဝန်ယူမှုရှိလာတယ်။သူငငယ်တုန်းကလိုတားတယောက်ရှိလာတယ်ပေါ့ဗျာ
။မင်းသားဒန်နီယယ်ဝူနဲ့ဂျင်မီလီတို့ကအဖေနဲ့တားနေရကနေတရုတ်ဆောင်ပါတယ်။အခုလိုမျိုးရုပ်ရှင်နဲ့ဖန်သားပေါ်မှာအားရှာရီပို့ပြီးတော့ပါဝင်လာနိုင်တာကိုမင်းသားဒန်နီယယ်ကဂုဏ်ယူနေပါတယ
် Awesome I think representation is awesome you know 20 years of my career was in Hong Kong and Asia
ရမိုက်တာပဲဒီလိုကုစားပြုပါဝင်နိုင်တာမျိုးကအရန်ကောင်းပါလေကျွန်တော်ရဲ့အနုပညာသက်တမ်းတစ်လျှောက်နှစ်ပေါင်း20ကဟောင်ကောင်နဲ့အားရှာမှာနေခဲ့တာပါအဲ့ဒီတုန်းကဒီကိုပြန်ပြီးတော့မလုပ်ဖြစ်ခဲ့တာကလည်းဒီဘက်ကကျွန်တော်ဝင်တိုးလို့ရမယ့်နေရာတနေရာမရှိဘူးလို့ထင်တာလဲပါတာပေါ့ဒီလိုနဲ့နှစ်တွေကြာလာတော့ Crazy Rich Asian ဇာတ်ကလည်းထွက်လာတယ်အဆုံးပေါ့လေဟိုတနေရာဒီတနေရာလောက်ွက်လေးတွေပေါ်လာပါတယ်အဲ့ဒါနဲ့နောက်ဆုံးအခွင့်အရေးရတော့ဇလန်ကောင်းလေးတွေရိုက်ကြမယ်ဆိုပြီးတော့ရိုက်ဖြစ်တာပါပဲအာရှသားတက်တက်အကြောင်းမဟုတ်ပဲနဲ့အမေရိကကအာရှຫນွေဘွားတွေအကြောင်းပါဓမ္မပို့ဆိုတာကအမေရိကကအာရှတိုက်သားလည်းဖြစ်တယ်အထက်တန်းကျောင်းသားစီကျော်တက်ပါဖြစ်တယ်ဆိုတော့အဲ့ဒီပါလေပို့ဆိုးသွားတာပေါ့
အခုတို့ရိုက်ကူထားတဲ့ American Born Chinese ရုပ်သံဇလန်တွေကိုတော့မေလ24ရက်နေ့မှာ Disney Plus ရုပ်သံလိုက်မှာစတင်ပြသမှာဖြစ်ပါတယ်ရှင်
တတန်ရောင်တင်လွှာအစီအစဉ်ကိုကြည့်ရှုနားဆင်ခဲ့ရပါရှင်။သောတာရှင်များရှင်။သောတာရှင်တွေအနေနဲ့ VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးစာတွေပေးပို့လိုတယ်။ဒါမှမဟုတ်လည်းရင်ဖွင့်လွှာတွေပေးပို့လိုတယ်ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုရေးသားပေးပို့နိုင်ပါတယ်။ဒါမှမဟုတ်လည်း VOA ရဲ့ Facebook Messenger ကနေပြီးတော့လည်းစာရေးသားပေးပို့နိုင်ကြပါတယ်ရှင်။အခုတော့ကြံနေသေးတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုဦးတင်မောင်တန်ပြောပြပေးပါမယ်။
2022ခုနှစ်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာထဲမှာမြန်မာနိုင်ငံကိုဘာသာရေးလွတ်လပ်ခွင့်မရှိတဲ့စိုးရိမ်ရတဲ့နိုင်ငံအဖြစ်အမေရိကန်ပြည်ထောင်စုကဆက်လက်သတ်မှတ်ထားလိုက်ပါတယ်။ဘာသာရေးလွတ်လပ်ခွင့်အတွက်မြန်မာနိုင်ငံမှာစော်အောင်စည်းရုံးကြသူတွေကိုအမေရိကန်ပြည်ထောင်စုကဆက်လက်ထောက်ခံသွားမယ်လို့လည်းနိုင်ငံခြားရေးဝန်ကြီးကပြောပါတယ်။ဘာသာရေးရလူနည်းစုတွေကိုစစ်ကောင်စီကဆက်လက်ဖိနှိပ်နေတဲ့ကြားကပဲမွတ်စလင်ဗုဒ္ဓဘာသာဝင်ခရစ်ယာန်နဲ့တခြားဘာသာဝင်ဆရာဆရာမတွေကလူခွေရေးအရေးကြီးပုံကိုဆက်လက်တင်ကြားပေးနေကြကြောင်းဘာသာရေးလွတ်လပ်ခွင့်တဲ့ဒီလိုတတိရှိရှိစော်စယုတ်ကြသူတွေကိုအမေရိကန်ပြည်ထောင်စုကသူတို့နဲ့အတူရပ်တည်ထောက်ခံသွားမယ်လို့နိုင်ငံခြားရေးဝန်ကြီးအန်ထိုနီဘလင်ကန်ကကြေညာလိုက်ပါတယ်။မေလ14ရက်နေ့ကရခိုင်ကမ်းရိုးတန်းကိုဝင်ရောက်ခဲ့တဲ့မိုခာအင်အားဖြင့်ဆိုင်ကလုန်းပုံတန်းကြောင့်ထိခိုက်မှုတွေကြီးမားကျယ်ပြန့်ခဲ့ပြီးအကူအညီတွေလိုအပ်နေတယ်လို့မေလ15ရက်နေ့ကုလသမဂ္ဂရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ပုံတိုင်းထိခိုက်မှုကနဦးအစင်ခါဆောင်တွေနဲ့ပတ်သက်ပြီးကုလပြောခွင့်ရစတီဖနီဒူဂျာရစ်ကကုလသမဂ္ဂဌာနချုပ်နေ့စဉ်သတင်းစာရှင်းလင်းပွဲမှာအခုလိုပြောကြားသွားခဲ့တာပါ။ငကိုကလေးကလိုအပ်ချက်တွေရှိနေတဲ့လူအများပြားဟာအခုလူသားချင်းစာနာထောက်ထားမှုအကူအညီတွေပို့ပြီးလိုအပ်နေပါတယ်လို့ကုလသမဂ္ဂကဆိုပါတယ်။မြန်မာနိုင်ငံစစ်တွေအနည်းကနေမိုခါမုံတိုင်းရဲ့ဘူအချက်မှဖြတ်သွားခဲ့တဲ့အချိန်ကြောင့်အိန္ဒိယနိုင်ငံအနောက်ဘင်္ဂလားပြည်နယ်မြို့တော်ကာလ်ကတာနဲ့မီဇိုရမ်ပြည်နယ်မှာမိုးသက်လေပြင်းတံတွေကိုခံခဲ့ကြရပါတယ်။မီဇိုရမ်ပြည်နယ်မှာဒုက္ခသည်စခန်း၈ခုအပါအဝင်အိမ်136လုံးထိခိုက်ခဲ့တယ်လို့တာဝန်ရှိသူတွေကိုကိုကပြည် ADF PDI သတင်းဌာနကရေးပါတယ်။အိမ်136လုံးမှာ28အိမ်ကလုံးဝအုပ်စုပျက်စီးသွားပြီး128လုံးကတပိုင်းတစပျက်စီးသွားခဲ့တယ်လို့တာဝန်ရှိသူတွေကဆိုတော့ Hindustan Times သတင်းစာကဖော်ပြထားပါတယ်။ထိုင်းနိုင်ငံရွေးကောက်ပွဲမှာတော့အတိုက်ခံပါတီတွေကအောက်လွှတ်တော်အမတ်နေရာ900မှာနေရာအများစုကိုအနိုင်ရရှိခဲ့ပြီး2014ခုနှစ်ဆက်အနာတိမ့်ပြီးဝင်ကြီးချုပ်ရာထူးယူထားတဲ့ပိုချုပ်ဟောင်းပရာယွ်ချာဟိုချာကိုထိုးနှက်နိုင်ခဲ့ပါတယ်။တင်းငွေနေကကျင်းပခဲ့တဲ့ထွေထွေရွေးကောက်ပွဲရဲ့ရလဒ်တွေကရှေးဟိုးဆွေးနိုင်ငံရေးမလိုလားကြောင့်အထင်ရှားပြတ်တနေပြီးနိုင်ငံရေးမှာစစ်တပ်ရဲ့ဩဇာလွှမ်းမိုးမှုကိုကန့်သတ်ဖို့နဲ့ဘီယင်းစနစ်ကိုပြုပြင်ပြောင်းလဲလိုတဲ့လူငယ်တွေကနေရာရသွားခဲ့ပါတယ်။
တရင်အချင်းချက်ကိုဦးတင်မောင်တန်းကြီးညာပေးခဲ့တာပါရှင်ဒီကနေ့မနက်အတွက်အစီအစဉ်ထုတ်လို့ရမှာကတော့မတင်ကြီးထိုက်ဖြစ်ပြီးတော့ engineer တွေကတော့ Jonah Cummings နဲ့ Darius Smith တို့ဖြစ်ပါတယ်ဒီကနေ့မနက်ဖက်6နာရီနဲ့9နာရီအစီအစဉ်တွေကို line to meter 24 40 50နဲ့ POA ရဲ့ Facebook စာမျက်နှာကနေထုတ်လွှင့်ခဲ့တာပါတော်တော်ရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကျမ်းမာရှင်လမ်းပါစေရှင် POA ကိုအားပေးနာစင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျွန်မနှောင်းလောက်ပါ
This program has come to you from the Voice of America, Washington.